Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2021ခုနှစ် February 26ရက်တောက်ချာနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ9မီတာ1925 32နဲ့ line meter 190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညအစည်းအဝေးကတော့ကျွန်တော်ညနေမှာအခုညပိုင်းနားဆင်ရမယ့်သတင်းတွေထဲမှာတော့စစ်တပ်အာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေနိုင်ငံတော်အမှားဒီနေ့ဆက်လက်ဖြစ်ပွားခဲ့ပြီးတော့ရန်ကုန်နဲ့မန္တလေးမှာတော့အကြမ်းဖက်ဖြိုခွင်းတာတွေရှိခဲ့ပါတယ်ဒါကတော့ရန်ကုန်လဲတန်းမှာဆန္ဒပြတဲ့သူတွေကိုအကြမ်းဖက်ဖြိုခွင်းခဲ့တာဖြစ်ပြီးတော့ဖမ်းဆီးမှုတွေရှိခဲ့တယ်လို့လည်းသိရပါတယ်ဒီကြောင့်ကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ကရင်ပြည်နယ်ဘက်မှာဖြစ်ခဲ့တဲ့တိုက်ပွဲသတင်းနဲ့ဒူစစ်တပ်အုပ်ချုပ်ရေးကောင်စီကဖွဲ့စည်းလိုက်တဲ့ရွေးကောက်ပွဲကော်မရှင်တင့်နဲ့နိုင်ငံရေးပါတီတချို့တွေ့ဆုံခဲ့တဲ့အကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်ဒီကြောင့်နေမတိုင်ခင်တော့အခုအရင်ဆုံးနောက်ဆုံးရမြန်မာသတင်းတချို့ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်စစ်တပ်အနာသိမှုကိုစန့်ကျင်တဲ့အနေနဲ့နိုင်ငံတော်ဆန္ဒပြကြတာမှာရန်ကုန်နဲ့မန္တလေးမြို့တွေကဒီနေ့ဆန္ဒပြပွဲတွေကိုတော့အနာပိုင်တွေဘက်ကအင်အားသုံးနှိမ့်နေတာတွေရှိခဲ့ပါတယ်။ရန်ကုန်မှာတော့ဆန္ဒပြတဲ့သူတွေအများစုစုဝေးတဲ့လဲတန်းကဆန္ဒပြပွဲတွေကိုအနာပိုင်တွေဘက်ကဒီနေ့မှအင်အားသုံးနှိမ့်နှင်းခဲ့ပါတယ်။မနက်ပိုင်းမှာဆန္ဒပြတဲ့သူတွေကိုအင်အားသုံးနှိမ့်နှင်းခဲ့ပြီးနေ့လယ်ပိုင်းမှာလမ်းတွေပြန်ဖွင့်လိုက်ပြီးတဲ့နောက်ဆန္ဒပြတဲ့သူတွေကတခါထပ်မံစုဝေးပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဒါကိုလုံလုံရေးအာဏာပိုင်တွေဘက်ကထပ်မံပြီးတော့အင်အားသုံးနှိမ်နှင်းခဲ့ပါတယ်ရန်ကုန်နဲ့မန္တလေးမှာဖမ်းဆီးတာတွေဆန္ဒပြတဲ့သူတွေကိုလုံလုံရေးတွေကကြမ်းဖက်နေနေတာတွေဖမ်းဆီးတာတွေရှိခဲ့သလိုနေပြည်တော်မှာလည်းဆန္ဒပြတဲ့သူတွေကိုအာဏာပိုင်တွေဘက်ကဖမ်းဆီးနှိမ်နှင်းတာတွေရှိခဲ့ပါတယ်ဒီတဲကအဖမ်းဆီးတစ်ခုကတော့ဆန္ဒပြတဲ့သူမဟုတ်ပဲထမင်းရောင်းတဲ့သူဖြစ်တယ်လို့အဖမ်းခံရတဲ့အမျိုးသမီးရဲ့ခင်မုန်းဖြစ်သူကပြောပါတယ်
။ဒီလိုဒီလိုပြန်မထမ်းဆီးတဲ့ဆန္ဒပေါ်ကြရနေတယ်။ဒီလိုမိမထမင်းရောင်းနေအဲ့ဒီကနေရဲရဲရောက်လာတယ်ဆိုပြီးတော့မှဒီနဲ့ဒီတဲကိုကျွန်တော်မိမထမင်းရောင်းတဲ့လူကြီးရောလူတွေဝင်လာမှရောက်လို့တကားပိုက်လိုက်တယ်။အဲ့ဒါတော့တကားဖွင့်ပေးဒီလူတွေပေးတော့ထမင်းရောင်းတဲ့လူကျွန်တော်မိမမပေးရဘူး။ကိုယ်တိုင်အားပေးတဲ့လူကျွန်တော်တော့ဘယ်လိုသွားပြောမလဲ။စဉ်းစားကြည့်လိုက်အဲ့ဒါဒီလူတွေပြောတော့မပေးနဲ့မှဖမ်းတယ်ဆိုကျွန်တော်မိမဖမ်းသွား
တယ်။ဒါပြင်နေပြည်တော်ကဒီနေ့ဆန္ဒပြပွဲတွေအတွင်းမှာဆန္ဒပြတဲ့သူနောက်ထပ်20လောက်လည်းဖမ်းဆီးခံခဲ့ရတယ်လို့သိရပါဗျ။2020ရွေးကောက်ပွဲရလက်ပြက်ပြက်သွားပြီလို့စေအုပ်ချုပ်ရေးကောင်စီကအစ်စ်ပြန်ဖွဲ့စည်းလိုက်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောပါဗျ။ရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေဒီကနေ့ပထမဆုံးချိန်တွေ့ဆုံချိန်အတွင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောခဲ့တဲ့အကြောင်းတွေ့ဆုံပွဲမှာပါဝင်တဲ့မြန်မာမျိုးသားကွန်ဂရက်ပါတီပြောခွင့်ရဦးကောင်းမြင့်ထွတ်က VOA ကိုပြောပါတယ်ဒီနေ့တွေ့ဆုံပွဲအတွင်းစုစုပေါင်းနိုင်ငံရေးပါတီ62ပါတီကိုဖိတ်ကြားခဲ့တာမှာ53ပါတီတက်ရောက်ခဲ့ပါတယ်ရွေးကောက်ပွဲကိုလေ့လာစောင့်ကြည့်ခဲ့တဲ့အဖွဲ့တစ်ခုဖြစ်တဲ့ပွင့်လင်းမြန်မာရှေ့ဆောင်အဖွဲ့ကအမှုဆောင်ဒါရိုက်တာဦးအေးကျော်ကတော့ရွေးကောက်ပွဲမှာမဲစင်းမှားယွင်းမှုတွေအနည်းနဲ့အများဆိုသလိုရှိခဲ့ပေမဲ့မဲရလက်ကတော့ပြတ်တယ်လို့လက်ခံယုံကြည်ထားပြီးတော့ရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်ကိုကန့်ကွက်တယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ခင်ဗျာ VOA ကနေသတင်းတွေကိုဆက်လက်အသံလွှင့်ပေးနေပါတယ်အခုတော့တောက်ချာနေညပိုင်းရဲ့နောက်ဆုံးရသတင်းတွေကိုမနန်းလောင်နဲ့ကိုမင်းတို့ကတလဲကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
ရန်ကုန်နဲ့မန္တလေးကဒီကနေ့ဆန္ဒပြပွဲတွေကိုရဲနဲ့စစ်တပ်ကအင်အားသုံးနှိမ့်နှင်းခဲ့ပြီးပြစ်ခတ်တာတွေလည်းရှိခဲ့ပါတယ်အဲ့ဒီဖြုတ်ခွင်းမှုအတွင်းတိကျတဲ့အရာရရှိပေမဲ့အတိအကျတော့မသိရသေးပါဘူး။ရန်ကုန်မြို့လေရန်အရက်မှာပထမတစ်ချိန်ဖြုတ်ခွဲပြီးတဲ့နောက်ရဲအင်အားပြန်လျော့သွားတဲ့အချိန်မှာဆန္ဒပြသူတွေပြန်စုပြီးကျွေးကြော်တန်းတွေအဟွက်ပြီးတော့နောက်တစ်ချိန်ထပ်ပြီးဆန္ဒပြကြပါရယ်။အဲ့ဒီဒုတိယတစ်ချိန်ကိုလည်းရဲကဖြုတ်ခွင်းပြီးတော့တနက်ပြစ်ပေါက်ခဲ့တာပါ။ဆန္ဒပြသူတွေထဲမှာလေးကွာလိုလက်နက်ကင်ဆောင်ထားသူတွေရောပါလာပြီးရဲတွေကိုတိုက်ခိုက်မဲ့ပုံတွေ့ရပြီးတဲ့နောက်ဆန္ဒပြသူတွေကအဲ့ဒီလူတွေဖမ်းဆီးတဲ့ဖြစ်ရပ်မျိုးတွေလည်းရှိခဲ့ပါရယ်။ဒါပေမဲ့အဲ့ဒီလိုဖမ်းလိုက်တဲ့သူတွေကိုပြန်လွတ်ပေးခဲ့သလားရဲလက်အသလားဆတဲ့အသေးစိတ်ကိုတော့မသိရပါဘူးချင်းပြင်းနဲ့မတူပီမြို့မှာတော့စစ်တပ်ကအာဏာသိမ်းတဲ့နေ့ကစပြီးတော့နေ့စဉ်နေ့တိုင်းအင်အားတောင်းကနားနဲ့ချီဆန္ဒပြနေတယ်လို့ပါဝင်သူဦးက VOA ကိုပြောပါတယ်ရဲနဲ့စစ်တပ်ကမြို့ပေါ်မှာနေရာယူထားတယ်လို့လည်းသူကပြောပါတယ်
အာဏာပိုင်က မီအနေနဲ့ကတော့အခုချိန်မှာဒါဒီတက်ဆိုင်ရာဌာနတွေပေါ့နော်အဓိကတော့အစိုးရရုံးဌာနတွေမှာသူတို့စစ်တပ်နဲ့ရဲနဲ့လက်နက်ကိုင်အဖွဲ့အစည်းတွေကနေပြီးသူတို့နေရာယူထားတယ်အပေါ်ကလည်းပြောလို့ရှိရင်တော့ကျမတို့ဒီ CDM မဟုတ်ရေးအတွက်ကိုဦးတည်ပြီးတော့သူတို့ဖိနှိပ်နေရလို့ကျမမြင်နေပေါ့နော်။နောက်ကဒီညိုထဲမှာညာဘက်ညာဘက်ဒီပေါ့သူတို့ဒီရဲတွေစစ်သားတွေလက်နက်ကင်တွေကတော့ညိုထဲမှာတော့အများနဲ့အစံတစ်ချက်ညာဘက်တိုင်းနေမှာတော့ရှိနေရပေါ့နော်။ဒါကျမတို့ဘက်ကမြင်ရတဲ့အမြင်လေးပါရှင
်။ရန်ကုန်မြို့ကဒီကနေ့ဆန္ဒပြပွဲတွေမှာတက္ကသိုလ်ကောလိပ်ပေါင်းစုံနဲ့ဆရာဆရာမတွေလည်းပါဝင်လာပြီးရန်ကုန်တက္ကသိုလ်ရှိမှာတော့စစ်ကားတွေရပ်ထားပြီးတော့လမ်းတွေကိုလည်းအကရန်တွေချပြီးတော့ပိတ်ဆို့ထားတာပါ။မန္တလေးမှာလည်းဆန္ဒပြသူတွေကိုအာဏာပိုင်တွေဖက်ကတနပ်ပစ်ဖောက်ပြီးလူစုခွဲခဲ့တဲ့အတွက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဆန္ဒပြသူအတော်များများလည်းအဖမ်းခံခဲ့ရပါတယ်။မန္တလေးမှာစေကြောင်းပေါင်းစုံတပိတ်စေကြောင်းနဲ့အင်ဂျင်နီယာတပိတ်စေကြောင်းတို့ကိုပေါင်းပြီးတော့ဆန္ဒပြရမှာလူရည်တင်းချီပါဝင်ခဲ့တာပါ။အခုလိုရဲတပ်ဖွဲ့ဖက်ကအင်အားသုံးပြီးတော့အကြမ်းဖက်နေနေမှုတွေအပြင်စစ်တပ်ကိုထောက်ခံတဲ့တံပြန်ဆန္ဒပြသူတွေဖက်ကကိုထိလက်ရောက်တိုက်ခိုက်တာတွေလည်းကြာရာပြင်းနေမှာတွေ့ခဲ့ရပါတယ်။ဆန္ဒပြသူတွေအပေါ်အဲ့ဒီလိုကိုထိလက်ရောက်တက်ခဲ့တာကိုအနားမှာရှိတဲ့ရဲတပ်ဖွဲ့ကအတိအတိုင်းရက်ကြီးနေတာကိုလည်းလူမှုကွန်ရက်ပေါ်ကတပ်ပုံဗီဒီယိုတွေမှာတွေ့ရပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့အပေါ်ငြိမ်းချမ်းစွာဆန္ဒထုတ်ဖော်နေကြတဲ့သူတွေကိုလုံခြုံရေးတပ်ဖွဲ့ကအကြမ်းဖက်နှိမ်နင်းနေတာချက်ချင်းရဖို့လူအခွင့်အရေးဆိုင်ရာကုလသမဂ္ဂတာဝန်ရှိသူတွေကဒီကနေ့နေဆွေးနဲ့ကြေညာချက်ထုတ်တောင်းဆိုလိုက်ပါတယ်။လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ရှိတဲ့မြန်မာပြည်သူတွေကိုအကြမ်းမဖက်ဖို့ပြစ်ခတ်နေနေတာတွေချက်ချင်းရဖို့ညဉ့်ညန်းစွာဆန္ဒထုတ်ဖော်ခွင့်ကိုလေးစားဖို့လည်းတိုက်တွန်းထားပါတယ်။အာဏာသိမ်းခဲ့တဲ့အချိန်ကစပြီးတော့လူ9ဦးထက်မနည်းတိစုံခဲ့ရတယ်လို့လူ900ဝန်းကျင်ဖမ်းဆီးခံရတဲ့အတွက်ဆိုရင်ကြောင့်လဲကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးယုံ OHCHR ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ညဉ့်ညန်းစွာဆန္ဒပြနေသူတွေတိစုံရတဲ့ကိစ္စနဲ့အစိုးရတာဝန်ရှိသူတွေသတင်းထောက်တွေကိုဖမ်းဆီးထိန်းသိမ်းထားသူတွေအနေနဲ့သူတို့လို့အတွက်တောင်းရှိမယ်ဆိုတာအာဏာမြန်မာပြည်သူတို့ရဲ့ဆန္ဒတွေကိုလေးစားလိုက်နာပြီးအယတာအစိုးရကိုအာဏာပြန်လည်အနိုင်နိုင်ရေးအတွက်နိုင်ငံတကာအတိုင်းဝိုင်းကဆက်ပြီးအားပေးကြပါလို့လည်းကြေညာချက်မှာတိုက်တွန်းထားပါတယ်။ဒီအချိန်မှာပဲကုလသမဂ္ဂအဖွဲ့ကြီးရဲ့အထွေထွေညှိနှိုင်းခံတစ်ခုကိုဒီကနေ့ February 26ရက်နေ့မှာအလို့သဘောကျင်းပဖို့ရှိပါတယ်။အဖွဲ့ဝင်နိုင်ငံတချို့ရဲ့တိုက်တွန်းချက်အရဆွေးနွေးပွဲကျင်းပမှာဖြစ်ပြီးကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ် Christine Shana Bugna ကမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုတင်ပြမှာပါ။အလို့တဘောဆွေးနွေးပွဲဖြစ်တဲ့အတွက်ဆုံးဖြတ်ချက်တစုံတရာချမှတ်တာမျိုးဖြစ်မှာမဟုတ်ဘူးလို့ဆိုပေမဲ့လို့ Miss Bugna ရဲ့တင်ပြဆွေးနွေးချက်တွေကမြမအရေးဆုံးဖြတ်ချက်ချရာမှာအထောက်အကူဖြစ်လိမ့်မယ်ဆိုပြီးသုံးသပ်တာရှိပါတယ်။ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကကုလသမဂ္ဂအထူးတန်တမအဖြစ်တာဝန်ပေးအပ်ထားတဲ့ဒေါက်တာဆဆာလဲမြမနိုင်ငံရဲ့လူအခွင့်အရေးအခြေအနေကိုတင်ပြမယ်လို့သိရပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာမှာမြမနိုင်ငံအတွက်ကိုစားပြုပေးဖို့ချင်းတိုင်းရင်သားဒေါက်တာဆဆာကို CRPH ကတနင်္လာနေ့မှာတာဝန်ပေးအပ်ထားတာပါ။မြန်မာနိုင်ငံမှာစစ်သက်ကအာဏာယူအုပ်ချုပ်နေတဲ့အပေါ်နယူးယောက်မြို့မှာရှိတဲ့လုံခြုံရေးကောင်စီဖက်ကရောဂျနီဗာမှာရှိတဲ့လူခွင့်ရေးကောင်စီမှာပါအလေးပေးဆွေးနွေးနေကြတာဖြစ်ပါတယ်။စစ်အုပ်ချုပ်ရေးကောင်စီကဖမ်းဆီးထိန်းသိမ်းပြီးတော့ဆွဲချက်တင်ခံထားရတဲ့အတိုင်းအမြံပုဂ္ဂိုလ်တို့အောင်ဆန်းစုကြည်နဲ့တွေ့ခွင့်မရဘဲနဲ့ဒီအမှုကိုလိုက်ပါဆောင်ရွက်ရမယ့်ကိစ္စအပေါ်တရားလွှတ်တော်ရှင်နေကြီးဦးခင်မောင်စောကဆိုရင်းနေပါတယ်
။ဟိုအချိန်ကြိုက်ပါဝါရရင်တောင်မှသူ့ရဲ့ပါဝါရလို့ဒီခွင့်ကိုကျွန်တော်ဒီပါဝါကိုဟိုမှာလုတ်ပြီးတော့တင်ပြလို့ file လုတ်လိုက်လို့တရားခွင်ကနေပြီးတော့အဲ့ဒီဟိုဟာကို video conferencing မှာသူက video conferencing နဲ့ပဲစစ်မလို့ပြောတာဟုတ် video conferencing မှာသူကဟိုစစ်ခွင့်ပေးရတော့မှကျွန်တော်ဘာပြင်ဆင်ထားလာမရှိဘူးဖြစ်နေသေးတယ်အဲ့ဒီအတွက်တော့ကျွန်တော်စိုးရင်လေ
February 1ရက်နေ့နေ့မှာစစ်တပ်ကအာဏာသိမ်းယူပြီးတော့ဒေါအောင်ဆန်းစုကြည်နဲ့တမရအဝင်းမြင့်အပါအဝင်တာဝန်ရှိသူအများပြားကိုဖမ်းဆီးထိန်းသိမ်းထားတာပါဒေါအောင်ဆန်းစုကြည်ကိုပုတ်ကုံတွင်းကုံဥပဒေတဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဆိုင်ရာဥပဒေတွေနဲ့တရားစွဲထားပါတယ်။မတ်လ3ရက်နေ့မှာအွန်လိုင်းဗီဒီယိုကနေရုံးထုံးပဲဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်ပေးဖို့ရှေ့နေဦးခင်မောင်စောကအချိန်ချင်းကြိုးစားပေမဲ့လုံးဝတွေ့ခွင့်မရသေးပါဘူး။ရုံးထုံးမဲ့ကိစ္စနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးကြိုတင်ပြင်ဆင်ခွင့်မရရင်တော့တရားမျှတမှုမခံစားရမယ့်အန္တရာယ်ရှိနေတယ်လို့ရှေ့နေဦးခင်မောင်စောက February 26ရက်နေ့တောက်ကြားနေမှာပြောပါတယ်။2008ဖွဲ့စည်းပုံဥပဒေမှာပါထားတဲ့တရားခွင်ရဲ့ခုခံပိုင်ခွင့်ရှေ့နေရှေ့ရနဲ့ခုခံပိုင်ခွင့်မရဘဲဒီအခွင့်အရေးတွေချိုးဖောက်ခွင့်ရရင်အခြေအနေအတော်ဆိုးလိမ့်မယ်လို့လည်းတရားလွှတ်တော်ရှင်နေကြီးဦးခင်မောင်စောကပြောပါတယ်။နေ့ပြည်တော်မှာဖမ်းဆီးထိန်းသိမ်းခံထားတဲ့ဒေါအောင်ဆန်းစုကြည်ရဲ့ရန်ကုန်မြို့တက္ကသိုလ်ရိပ်သာလမ်းကနေအိမ်ရှိမှာလူ90လောက်ဒီကနေ့ပရိယုတ်မြေသားပို့ပြီးတော့စုတောင်းပွဲကျင်းပခဲ့ပါတယ်။မြန်မာနိုင်ငံကမြို့ပြတိဆောက်ရေးစီမံကိန်းလုပ်ငန်းမှာပါဝင်လုပ်ကိုင်နေတဲ့ ETC ကုမ္ပဏီရဲ့လုပ်ငန်းတွေနဲ့သတင်းအချက်အလက်တွေကို Singapore Stock Exchange, Singapore Exchange, SGX ကုမ္ပဏီကတောက်ကြနေမှာတောင်းဆိုလိုက်ပါတယ်။ အာနာသိမ်းထားတဲ့မြန်မာစစ်တပ်နဲ့ ETC ကုမ္ပဏီလက်တွဲလုပ်ကိုင်နေတဲ့ဆိုပြီးလူအခွင့်အရေးသမားတွေရဲ့ဝေဖန်ချက်တွေထွက်လာပြီးတဲ့နောက် SGX ကအခုလိုတောင်းဆိုတာပါမြန်မာစစ်တပ်နဲ့ဆက်ဆက်ပတ်သက်နေတဲ့ဆိုပြီးလှုပ်ရှားတက်ကြွသူတွေဝေဖန်နေတဲ့ကုမ္ပဏီတွေထဲမှာ ETC လည်းပါဝင်ပါတယ်သက်ဆိုင်ရာအစိုးရရဲ့အဆိုအရစင်ကာပူနိုင်ငံဟာမြန်မာနိုင်ငံမှာပြပကရင်းနှီးမြှုပ်နှံမှုအများဆုံးရှိတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်မြန်မာစစ်တပ်ကအငှားချထားတဲ့မြေနေရာတွေမှာ ETC က Golden City ဆိုတဲ့မြို့ပြစီမံငွေတစ်ခုဆောက်လုပ်နေတာပါETC ရဲ့အစုရှယ်ယာတွေ SGX မှာအယောင်အဝယ်လုပ်နေတာလဲတောက်ကြနေမှာရပ်သွားပါတယ် SGX ကတောင်းထားတဲ့အချက်လက်တွေထဲမှာ ETC ကုမ္ပဏီရဲ့ဘာနာငွေရရှိရေးကြိုးပမ်းချက်တွေ Golden City မြို့ပြတိဆောက်ရေးစီမံကိန်းရဲ့လက်ရှိအနေအထားအသေးစိတ်ကို March 1ရက်နေ့နောက်ဆုံးထားတင်ပြဖို့လဲပါဝင်ပါတယ်ဒီအချိန်မှာပဲစစ်တပ်နဲ့ဆက်ဆက်နေတဲ့ Mytel တယ်လီဖုန်းလုပ်ငန်းအတွေ့ငွေကြေးလွှဲပြောင်းပေးရာတွေကိုရလိုက်ပြီလို့ငွေကြေးလွှဲပြောင်းမှုတွေလုပ်ပေးနေတဲ့ Koda Singapore ရုံးချုပ်က Reuters သတင်းဌာနကိုတောက်ကြနေမှာပြောပါတယ်ဒီလိုရလိုက်တာကြောင့် Mytel ကိုတုံးသူတွေအနေနဲ့ Koda ကုမ္ပဏီရဲ့ဝန်ဆောင်မှုတွေတုံးပြီးငွေပေးချေတာတွေလုပ်လို့ရတော့မှာမဟုတ်ပါဘူ
း VOA American တန်ညာပဲမြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိ5.19kHz 15653ည5.25kHz 11803ည5.32kHz 9335နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။သောက်ကြနေညပိုင်း VOA American တန်ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။ American လေကြောင်းပစ်ခတ်မှုကြောင့် Syria မှာစစ်သွေးကြွတူတည်ဆုံခဲ့ပြီးအခြားသူတချို့ဒဏ်ရာရခဲ့တယ်လို့ Iraq စစ်ရာရှိသူကဆိုပါတယ်။ Iraq နဲ့နက်ဆက်ကနေ Syria နယ်မြေဘက်ရှိ Iran ကြောထောက်နောက်ခံပေးထားတဲ့ဟက်စ်ပိုလာစစ်တေးချအုပ်စုကိုတိုက်ခိုက်မှုတဲ့အခုလိုဖြစ်ခဲ့တာလို့အမည်မဖော်လိုတဲ့ဒီအီရတ်အရာရှိကဆိုပါတယ်။အမေရိကန်ဘက်ကတော့အခုလိုတိုက်ခိုက်တာကဒီလအစောပိုင်းတုန်းကအီရတ်မှာဖြစ်ခဲ့တဲ့ဒုံးကျည်နဲ့ပစ်ခတ်မှုကြောင့်အရက်သားအမေရိကန်ကန်ထရိုက်တာတူနဲ့စစ်သားတူနောက်မဟာမိတ်တပ်ဖွဲ့တွေကိုထိခိုက်ခဲ့ရတာအတွက်ပြန်လက်စားချေတာပါလို့ပြောထားပါတယ်။အီရတ်စစ်တေးချအုပ်စုအရာရှိကတော့ဒီဟက်စ်ပိုလာတပ်မတွေကိုပြစ်မှတ်ထားတဲ့ဒီတိုက်ခိုက်မှုကစီးရီးယားနယ်စပ်ဘက်ကဘူကာမယ်မြို့ကိုကျရောက်ခဲ့တယ်လို့ဆိုပါတယ်ဒီစီးရီးယားနယ်စပ်မြို့ကအီရတ်ဘက်ကကွမ်မြို့နဲ့မျက်နှာချင်းဆိုင်ဖြစ်နေတာပါစီးရီးယားစစ်ပွဲကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့အဖွဲ့တွေကလည်းဒီလေကြောင်းတိုက်ခိုက်မှုကြောင့်ဘူကာမယ်နယ်စပ်မြို့ကအီရန်ကြောထောက်နောက်ခံပေးထားတဲ့စစ်အခြေစိုက်စခန်းကိုလက်နက်တင်လာတဲ့ထရက်ကာကိုထိမှန်ခဲ့တယ်လို့ဆိုပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးလော့ဒ်အော့စတင်ကလည်းမနေ့ညကလုပ်ခဲ့တဲ့ဒီတိုက်ခိုက်မှုအပီးလေးမှာပဲပြစ်မှတ်ထားခဲ့တဲ့နေရာနဲ့ထိမှန်သွားတဲ့နေရာတွေသေချာမှုပေါ်ယုံကြည်ပြီးလာပါလို့ကယ်လီဖိုးနီးယားကနေဝါရှင်တန်ကိုလေရင်နဲ့သွားပါလာတဲ့သတင်းတောက်တွေကိုပြောခဲ့ပါတယ်။ IS Islamic စစ်သွေးကြောအုပ်စုအနေနဲ့ဆီးရီးယားနဲ့အီရတ်နိုင်ငံတွေတခြားလုံခြုံရေးအားနည်းချက်ပေါ်အခွင့်ကောင်းယူနေချိန်မှာဒီအဖွဲ့ကိုအပြတ်မချေမုန်းနိုင်တာအတွက်အမေရိကန်မဟာမိတ်တပ်တွေဘက်ကစိုးရိမ်နေကြပါတယ်။အမေရိကန်ကြောထောက်နောက်ခံပေးထားတဲ့ဆီးရီးယားဒီမိုကရက်တစ်တပ်ပေါင်းစု SDF အဖွဲ့တမူကြီးမတ်စလုမ်အဖီကဒီ IS အဖွဲ့ကအမြင့်မပြတ်သေးဘူးလို့ VAO ကိုပြောပါတယ်။ Syria ကဒီ IS အကျဉ်းချံတွေအနေနဲ့အခုလိုလုံခြုံရေးအားနည်းချက်ကိုအခွင့်ကောင်းယူပြီးတပ်တွေရွှေ့ပြောင်းလုပ်နေရာပြန်ယူလာတာကြောင့်ဒီဒေသအတွင်းမှာအကျန်းဖက်မှုတွေပြန်များလာကစစ်သွေးကြွတွေအတွက်ပြန်အားဖြည့်ခွင့်ရစေတယ်လို့ဖြစ်နေတယ်လို့သုံးသပ်မှုတွေရှိနေပါတယ်။ El Hall Civic Shop စခန်းမှာအရက်သားဝန်ထမ်းတွေကိုအသေးတက်ဖို့တက်ခိုက်ခဲ့တာပါဝင်မကြာခင်ကအကျန်းဖက်မှုတွေမြင့်မားလာတာဟာဒီတက်တွေရွှေ့တာနဲ့ဆက်ဆက်နေတယ်လို့ Syria နိုင်ငံအရှေ့မြောက်ပိုင်းရှိ American ကြောထောက်နောက်ခံပေးထားတဲ့တက်အရာရှိတွေကဆိုပါတယ် Vietnam နဲ့ဆက်မှာတရုတ်အနေနဲ့မြေပြင်ကဝေဟင်ပြစ်မစ်ဆိုင်းဒုံးကျည်စခန်းတစ်ခုတည်ဆောက်နေပုံရတယ်ပေါ့အိန္ဒိယနိုင်ငံတွေကစိုးရိမ်နေပါတယ် Vietnam နဲ့ဆက်ကနေကီလိုမီတာ20กว่าဝေးမှာပဲအခုလိုတည်ဆောက်နေပုံရတာက Vietnam ပါဝင်အိန္ဒိယနိုင်ငံတွေအတွက်ရေရှည်ကြိုသတိထားဖို့နဲ့ရေဒိုသတိပေးချက်ဖြစ်နေတယ်လို့သုံးသပ်သူတွေကဆိုလိုက်ပါတယ်အခုလိုတုံ့တက်မှုတွေထွက်လာတာကဗီယက်နမ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရအမျိုးသမီးနေနဲ့ဒီလဖရိုင်လေးရက်နေတုန်းကဒီဒုံးကျည်အခြေစိုက်စခန်းတည်ဆောက်တာပြီးမပြီးကိုဗီယက်နမ်အစိုးရဘက်ကစုံစမ်းအတည်ပြုနေတယ်လို့ပြောခဲ့ပြီးမှာပါမစ်ဆိုင်းဒုံးစခန်းကိုဗီယက်နမ်နဲ့ဆက်နာကဂွမ်ရှိဒေသမှာတည်ဆောက်နေမှုပေါ်လိလစုံစမ်းနေတယ်လို့ဗီယက်နမ်နိုင်ငံခြားရေးပြောခွင့်ရအမျိုးသမီးက VN Express International သတင်းအင်တာနက်ဝက်ဘ်ဆိုက်မှာပြောခဲ့တာပါ South China Sea News ကတောင်တရုတ်ပင်လယ်သတင်းစင်ကလည်းဂျိုတုကနေရထားတဲ့ဒီအခြေစိုက်စခန်းပုံတွေအပြင် ကီလိုမီတာ80ဝေးတဲ့နောက်နေရာကအခြေစိုက်စခန်းဓာတ်ပုံတွေကိုပါတင်ထားပါတယ်။ဓာတ်ပုံတစ်ခုမှာဆိုရင်မြေပြင်ကဝင်ပစ်ဒုံးကျည်ဖွဲ့စည်းတိဆောက်ပုံရေဒါတွေနဲ့စစ်လေယာဉ်ကွင်းပြေးလည်မော်ကမစ်ဆိုင်ဒုံးယင်6စီးကိုဖော်ပြထားပါတယ်ခင်ဗျ။ဒီတိုင်ဝင်ကြီးချုပ်ဟောင်းဂျွန်နီဘလေးအနေနဲ့ COVID-19 နောက်ပိုင်းဖြစ်လာနိုင်တဲ့ကမ္ဘာကပ်ရောဂါကြီးအတွက်ဘလူးစီမံခံခွဲစင်တယ်ဆိုတဲ့အသေးစိတ်အကြံပြုချက်တစ်ခုကိုထုတ်ပြန်လိုက်ပါတယ်။လိုအပ်ချက်သည့်နောက်လာမယ့်ကပ်ရောဂါအတွက်အနာဂတ်ကိုဘလူးပြင်ဆင်ကြမလဲလို့အထိပ္ပယ်ရမယ့်ဒီအစီရင်ခံစာကို Tony Blair's Institute for Global Change ကသူ့ရဲ့ကမ္ဘာပြောင်းလဲမှုဆိုင်ရာအဖွဲ့ကထုတ်ပြန်လိုက်တာပါ။ဘလူးကပ်ရောဂါကူးစက်ပြန့်နှံ့မှုမျိုးကိုမဆိုအနာဂတ်မှာသိရှိစမ်းသပ်နိုင်ရေးနိုင်ငံတကာပူးပေါင်းဆောင်ရွက်ဖို့အစီရင်ခံစာမှာတိုက်တွန်းထားပါတယ်။ကမ္ဘာကောင်းဆောင်တွေအတွက်ရည်ညွှန်းထားတဲ့ဒီအကြံပြုစာတမ်းထဲမှာပဲလူလာမဲ့ကာကွယ်ဆေးတွေထုတ်ဖို့အတွက်လည်းနိုင်ငံတွေပေါင်းလို့ကြဖို့တိုက်တွန်းထားပါတယ်။တကမ္ဘာလုံးကြီးကျယ်ပြန့်သွားရတဲ့ COVID-19 ကိုရည်ညွှန်းပြီးဝန်ကြီးချုပ်ဟောင်းတိုနီဘလဲယာကဒီမတိုင်ခင်တစ်နှစ်မှာသာနိုင်ငံတကာပူးပေါင်းဆောင်ရွက်မှုတွေတည်ဆောက်နိုင်ခဲ့ရင်ဒီဗိုင်းရပ်ကို3လအတွင်းမြန်မြန်ဆန်ဆန်တိုက်ဖြတ်နိုင်ခဲ့ပြီးဖြစ်မှာပါလို့ထောက်ပြထားပါတယ်။ကြောင်ကိုရီးယားမှာတော့ COVID ကာကွယ်ဆေးဒီနေ့စထိုးပေးနေရမှာတက်ကြီးဆောင်ရှောက်ရေးဂီဟာတွေမှာနေထိုင်သူတွေနဲ့အဓိကဝန်ထမ်းတွေကိုဦးစားပေးထိုးနေပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းသူတက်လာပြီး38ရက်အတွင်းကိုဗစ်ကာကွယ်ဆေးအရေးအတွက်တန်90ထိုးပေးနိုင်ခဲ့တဲ့ဂုဏ်ပြုခန္ဓာကိုအင်ဂျီတော်မှမနေ့ကကျင်းပပေးခဲ့ပါတယ်ခင
်နောက်ဆုံးရသတင်းတွေကိုမနန်းလောင်နဲ့ကိုဝင်းမင်းတို့ချင်းညာပေးခဲ့တာဖြစ်ပါတယ်အခုကဆက်ပြီးတော့သတင်းဆောင်ပါတွေနဲ့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်ရန်ကုန်တော့ရန်ကုန်မြို့ကဒီနေ့ဆန္ဒပြပွဲနောက်ဆုံးအခြေအနေကိုပြောပြမှာဖြစ်ပါတယ်။ရန်ကုန်မြို့မှာဆန္ဒပြတဲ့သူအများပြားနေစဉ်စုဝေးရဲ့လဲတန်းနဲ့မြင်းဒီကုန်းမှာဒီကနေ့ရဲတွေကတနက်ပစ်ဖောက်ပြီးတော့အင်အားသုံးဖြိုခွဲခဲ့ပါတယ်။ဒါပြင်သတင်းတောက်တွေနဲ့ပြည်သူတို့ချို့ကိုလည်းဖမ်းဆီးခဲ့ပါတယ်။ရန်ကုန်မြို့ကဆန္ဒပြပွဲတွေနဲ့ဖြိုခွဲခဲ့တဲ့အခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်စုစုကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ရန်ကုန်မြို့ကဆန္ဒပြပွဲတွေမှာမြင်းဒီကုန်းနဲ့လှယ်တန်းတခြားဆန္ဒပြသူအများဆုံးစုဝေးတဲ့နေရာတစ်ခုဖြစ်ပြီးနေ့စဉ်လိုစုဝေးပြီးတော့ထိုင်းတပိတ်အပါအဝင်ပုံစံမျိုးစုံနဲ့ဆန္ဒပြနေကြတဲ့နေရာတွေဖြစ်ပါတယ်။ဒီကနေ့မှာအဲ့ဒီနှစ်နေရာစလုံးကိုရဲရင်အားအလုံးရင်းနဲ့ဝင်ပြီးဖြုတ်ခွဲတာပါ။ဆန္ဒပြသူတွေစုဝေးကြွေးကြော်နေတဲ့အချိန်မှာရဲတွေကအတင်းဝင်ရိုက်ဖြုတ်ခွဲလို့ထိခိုက်ဒဏ်ရာရသူတွေရှိခဲ့သလိုနီးစပ်ရာနေရာတွေမှာပြေးသွားရင်ညနေအချိန်အထိပိတ်မိသူတွေလည်းရှိခဲ့ပါတယ်။လေတဲ့အင်းစိန်နမဘောကဘူတာယုံမှတ်တိုင်အနီးမှာဒီကနေ့နေ့လည်းကင်းဆန္ဒပြသူတွေကိုပြစ်ခတ်ဖြိုခွင်းသွားခဲ့တဲ့အခြေအနေကိုတော့မနက်ပိုင်းအချိန်ကစပြီးလှဲတဲ့မှာတနေကုန်သတင်းယူနေတဲ့သတင်းတောက်တဦးကပြောပါတယ်
တဲ့နိုင်ကြော်ကြော်လောက်မှာစဖြစ်တဲ့အဖြစ်ပြက်က 17:45 လောက်မှာတော့ဒါပရမလို့နေစပြီးတော့ဟိုပြည်သူလူထုကဟိုတဖြည်းဖြည်းနဲ့လဲလန်းလန်းဆောင်အားနေပြီးတော့ပြနေတဲ့အနေထားနေပါနောက်ဆုံးစနနောက်ဆုံးလာတာကျွန်တော်တို့ဒီလှဲတန်းစီအကျော်ပေါ့လေစိန်ကရာရှိအကျော်နန်းလောက်ထိရောက်လာတဲ့အချိန်မှာဟိုသူတို့ကစပြီးတော့ပြစ်ပြီးတော့လူစုခွဲတာပေါ့လေအဲ့ဒါပြီးတော့3:40လောက်တိအောင်နောက်ဆုံးတတိယအကြိမ်ထပ်ခွဲတယ်ပေါ့လေပြစ်ပြတာခတ်တာတွေကျွန်တော်တို့ကြားရပါတယ်ဗ
ျဒဏ်ရာရသူတွေကိုကယ်ဆယ်ပေးနေတဲ့လူနာတင်ရင်တွေလည်းအလံဖြူပြပြီးတော့တွာလာနေရတဲ့အခြေအနေမှရှိခဲ့ပါတယ်မြင်းဒီကုန်းမှာဖြစ်ပျက်ခဲ့တာကိုတော့သတင်းယူနေရင်ရဲကဖမ်းဆီးသွားပြီးတဲ့နောက်အချုပ်ကားပေါ်မင်းမြန်ပြီးတော့မှပြန်လွတ်ပေးခဲ့တဲ့သတင်းတောက်တူကရှင်းပြပါတယ
်တို့လူတို့လိုက်ကြီးတိုင်းနေရိုက်ပြီးတော့မောင်းထုတ်တဲ့အချိန်မှလိုက်ကြီးဆွဲတဲ့အချိန်မှကျွန်တော်တို့ရဲတပ်ဖွဲ့နောက်ဖက်နာလောက်ကသတင်းယူနေရပေါ့နော်သူကကျေဦးသွားနေနဲ့ရုပ်ရနောက်ပြန်လဲနောက်ပြန်လဲဆိုပြီးတော့ဆိုင်ကောင်တွေပါဖမ်းဆိုကျွန်တော်တို့ဖမ်းတာပေါ့နော်ကျွန်တော်တရင်ယူနေရပါမလို့ဆိုကျွန်တော်တို့ဖမ်းတာလေဆိုပြီးတော့မင်းတို့ပဲတရင်ဌာနကလဲပါညာဆိုပြီးတော့မေးပြီးတော့မှာပေါ့ခဏနေပါဦးနဲ့ဆိုပြီးတော့အချုပ်ကားပေါ့ခဏတင်လိုက်တယ်ပေါ့သူတို့လည်းပဲအလုတ်ရှုပ်မခံညင်ပါဘူးလေအဲ့တော့အကူကြီးလေးတို့ပြန်လွတ်ပေးပါမယ်ဆိုပြီးတော့ကျွန်တော်ရဲ့နောက်တရင်တော့အဲ့ဒီဦးလေးတယောက်ပဲနောက်အရင်တည်းကဖမ်းမိထားတဲ့ဆန္ဒပြသူလို့ထင်ရတဲ့အသက်60လောက်ဦးလေးတယောက်ပဲအဲ့ကားပေါ်မှာရှိနေတဲ့၃ယောက်သုံးကအကုန်တခါရဲ့ပြန်လွှတ်လိုက်တယ်ဗျာ
မြင်းဒီကုန်းမှာအဖမ်းခံရတဲ့သူတွေထဲမှာရုတ်တန့်ဇလန်းစီစဉ်ရိုက်ကူးသူဂျပန်နိုင်ငံသားတဦးလည်းပါဝင်ခဲ့ပြီးတော့အဲ့ဒီသတင်းကိုဂျပန်နိုင်ငံသတင်းမီဒီယာတွေထဲမှာချက်ချင်းဆိုလိုထုတ်လွှင့်ခဲ့ကြပါတယ်။ညနေပိုင်းမှာတော့ဂျပန်နိုင်ငံသားပါဝင်သတင်းထောက်တွေကိုပြန်လွှတ်ပေးခဲ့ပါတယ်။ဒါပေမဲ့လည်းဆန္ဒပြသူတွေကိုရေတန့်အလူလုံနေရင်ဖမ်းဆီးခံရတဲ့စီကြောင်းသားလူငယ်တဦးကိုမိသားစုဝင်တွေနဲ့ရှင်းနေတွေကတွေ့ခွင့်ရဖို့ကြိုးပမ်းနေပေမဲ့ဒီကနေ့ညနေ6:00အချိန်အထိတွေ့ဆုံဝင်မရသေးပါဘူး။ဆန္ဒပြသူတွေကိုဝင်ရောက်ဖြိုခွင်းပြီးလမ်းတွေကိုတားဆီးပိတ်ဆို့ထားတဲ့ကြားကပဲဆန္ဒပြသူတွေဘက်ကတော့ဒီမိုကရေစီရရှိရေးဆိုပြီးရဲတွေနဲ့မျက်နှာချင်းဆိုင်ခက်လန့်လန့်နေရာတွေကနေချွေးချော်တန်းတွေအော်ဟစ်ပြီးဆန္ဒပြတာတွေလည်းဆက်ရှိခဲ့ပါတယ်ရှင်
။ VOA သတင်းတော်စုစုရန်ကုန်ကနေသတင်းဖိပူခဲ့တာဖြစ်ပါတယ်။အခုသတင်းထဲမှာကြားခဲ့ရတဲ့ဖန်ခံရတဲ့စစ်တပ်ကသူနှစ်ကျောင်းသားဟာဒီနေ့ညနေပိုင်းမှာပြန်လွတ်လာပြီလို့တော့သိရပါတယ်။အခုတခါတော့မန္တလေးဘက်ကအခြေအနေကလေးကိုလည်းပြောပြကြပါမယ်။ Manle ma achama pa bai nyinyan zwa sana pya de ture go sipta ne yega pika pyo kwenge re twa danya ya re ture shige de lo lu umya pya go le phansi twa ke ba re. Manle myo ya di kini achi ni go ro viewe tadin naw ku thaw khan ga manle ga ni tadin pe bo tha ba re khmyar.
Digini February 26 ရက် နေ့ လယ် ပိုင်း မှာ မန္တလေး 62 လမ်း မနော်ရမန် ဥယျာဉ် ရှိ နေ ဘိုကျု ပိုင်ရန် ရှိ တို့ မှ ဆန္ဒ ပြ သူ တွေ ကို စစ်တပ် နဲ့ ရဲ က တနက် ပစ်ပေါက် ဖြိုခွင်း တာ ကို မျက်မြင် တွေ့ ခဲ့ သူ အမျိုး သမီး တူ က VOA ကို ပြော ပြ ပါ တယ်
နောက် မှာ ရဲ က ရော စစ် က ရော ပါ တယ် ပေါ့ ဆို အဲ့ ဒါ စစ်တပ် နဲ့ ဆိုင် နေ ကို ခွေ ခွေ ရ ခါ ကြ ရော အဲ့ နောက် ကနေ ပြီး တော့ အောက် ကနေ လမ်း လျှောက် လာ တဲ့ ရဲ မြက် က နေ ပြီး တော့ နောက် လေး နေ ပြစ် တာ ဗလာ ကြီး ဗလာ ကြီး နောက် လေး နေ ပြစ် တာ အဲ့ မှာ လေ အမ ပြည် သူ တွေ မှတ် မှာ ဆို လို့
ဒါပြင်
ထိခိုက်ဒဏ်ရာသူတွေကိုကူညီပေးဖို့ရောက်နေတဲ့လူနာတွေငါးကိုလည်းစစ်ဆေးမေးမြန်းခဲ့သေးတယ်လို့ကိုယ်တိုင်စစ်ဆေးခံခဲ့ရသူပန်းဆက်လူငယ်လူမှုကွန်ရီအသင်းကရင်မောင်းကပြောပါတယ်လက်နက်တွေပါလားလူတွေလည်းရှာတယ်ကားတဲ့လည်းလက်နက်ပါလားပါလားအားလုံးပြရှာတော့ကားတဲ့လည်းဘာမှတော့တွေ့မသွားဘူးကားတော့တင်းသွားတယ်ပြန်လာပေးတယ်နောက်ခါမလာခဲ့နဲ့ပေါ့နောက်ခါတွေ့ရင်ရေးယူမယ်ပေါ့ဓာတ်
ဒီကနေ့ဒီနေ့ကိုစပြီးတော့မန္တလေးချောက်ဆက်နယ်မှာမနော်ရမ်းမှာလူစုရှင်ယူတာပြီး80ရှင်လမ်းပေါ်မှာရှိတဲ့ထိုင်နေဘေးကိုဖြိုခွင်းဖို့လုပ်ခဲ့ပေမယ့်ဆန္ဒပြသူတွေဘက်ကလူစုခွဲပေးလိုက်တဲ့အတွက်ထိတ်တိုက်တွေ့ဆုံခဲ့တာတော့မရှိပါဘူး။ဒါပြင်မန္တလေးမြောက်တောင်ကျောင်းတိုင်းရှိမှာလည်းလူစုခွဲဖို့ပြောပြီးတနက်ပြဖောက်ခဲ့တယ်လို့လူတချို့ကလည်းဖန်ဆီးသွားပါသေးတယ်။ မန္တလေးမှာစစ်တပ်ကလူပေါင်းတို့တပိတ်နဲ့မန္တလေးအင်ဂျီယာတပိတ်စီကြောင်းနှစ်ခုပေါင်းပြီးလူသိန်းချီစုဝေးပြီးဒီကနေ့ဆန္ဒထုတ်ဖော်ခဲ့တာပါ။ဒီလ20ရက်နေ့ကလည်းမန္တလေးကန္နာလမ်းမှာဆန္ဒထုတ်ဖော်သူတွေကိုတပ်နဲ့ရဲကအကြမ်းဖက်ဖြိုခွင်းခဲ့လို့3ဦးသေဆုံးခဲ့ပြီးအများပြားဒဏ်ရာရရှိခဲ့တယ်လို့ဖမ်းဆီးခံထားသူတွေလည်းရှိပါတယ်ခင်ဗျာ။ဒီနေ့မန္တလေးဆန္ဒပြပွဲအခ
Yang orang ramai mewujud nejang yang juga mahfuz yang nasional ini tiada beri ni jadi zambai mahfuzi kengaya tu yau lize pengunjung si biru terlalu bermacam cutar esuragu midazu ini mesti jawab. Tapi yang ubi ya lusa ambulai kekhiri si ni lelu kunjung tu si ni dega pelbagai. Biadong orang vivid rendah mamika terima buat apa?
Jomyong yakwa ma sepat ocho yi gongsi ga kane yakwa ocho yi apwe gu bidu dwe ga lemma kambe jadabri ni nyane ma kankwa kere atwe yene sikari yao la bi panzi ge ra mo apan kanya du yao leze niwa shige baare lashi maro duro rwe gu bama chowtadle sura mati ya di dilu shi naime tene tamu yesa kan insin ajinao sare niyari ma to song zan jabi mele ati ja dreme ya ra jang akhe ke pchini re lu kunyi lo saong pere shini de uga viwe gu pyo baare
ဒီရဲ့ဒီကားသူဝင်နေတဲ့တရင်ရက်ပေါ်တော့တတိယတရင်ရတော့30 50ချားလေးလို့ရှိရလို့ပြောတယ်ဒါပေမဲ့အရေးအဝတ်ကျွန်တော်တာဝန်ရှိသူတွေဘက်ကိုစုံစမ်းကြည့်တဲ့ချိန်မှာလေ40ချားလေးလို့ပြောတယ်ကြာအဲ့တော့တတိယ30နဲ့40ချားလို့ပဲကျွန်တော်အကြံပြုစားတာလို့ရသေးတယ်ဗျာတောင်းဝေးတရားရုံးနဲ့ကျွန်တော်ဝေစုံစမ်းကြည့်တယ်ရမန်များကြီးသွားကြတော့သူကတော့အဲ့ကျွန်တော်30နိုင်တော့ပဲရှိဦးမယ်ဆိုအဲ့ ေရတာဗီဒီယိုကွန်ဖရင့်နဲ့လည်းသူတို့ရမယ်မယူဘူးမယူဘဲနဲ့အခုဒီကြီးတဲ့နေရက်လည်းပြန်မရဘူးဆိုတော့ကျွန်တော်အကုန်လုံးစာအုပ်သွားဖို့လူကြောင်းတိုင်ပြီးတော့ပြင်ချင်ထားတယ်ဗျဒီတယောက်ရဲ့အာပြုံးရပေးရထားတဲ့အခွင့်အရေးတွေအတိုင်းသူတို့ဆုံးရှုံးနေသေးတယ်ပေါ့ဗျာလက်ရှိအချိန်ကြီးမှာမရရင်တော့သူတို့နိုင်ငံသားတယောက်ရဲ့အခွင့်အရေးအကြီးအကဲတောင်းဆိုပါဖို့ဆက်လက်ဆောင်ရွက်ဖို့တော့ရှိပါတယ်ဗျ
VOA သတင်းဌာနအနေနဲ့တာမွေရဲစခန်းကိုဆက်သွယ်ရမှာမဖြေဆိုခဲ့သလိုအင်းစိန်အကျဉ်းတောင်ကိုဆက်သွယ်ရမှာလည်းလက်ခံဖြေဆိုမဲ့သူမရှိခဲ့ပါဘူး။တာမွေတရားရုံးမှာရုံးထုတ်မလားလို့စောင့်ကြည့်ခဲ့ကြတဲ့မိသားစုဝင်တွေလည်းရှိနေပါတယ်။မိခင်နဲ့ညီမဖြစ်သူဖမ်းဆီးခံထားရပြီးဗမာရှိနေမှန်းတော့မသိရတာကြောင့်စိတ်ပူနေရတဲ့အကြောင်းသားဖြစ်သူကပြောပါတယ်
။ဘာမှလည်းမတတ်နဲ့ကို့အမေဖေရောက်လို့ရမှမသိဆိုတော့စိတ်ပူနေရတာပေါ့။စောင့်ကြည့်လို့ဖူးနေမယ်လို့လည်းမထင်ဘူးလို့။ကျွန်တော်အတိတ်ရဲမှုပြောင်းလေးကြည့်လိုက်တာကျွန်တော်ကတခြားလိုက်စုံစမ်းမျောကိုဗစ်လူနာရဲ့ခါရဲ့အဆောင်ပါတဲ့တရှိရှိအဆောင်မှာထားရတယ်ခုနက2နာရီပြည့်မှာသူသိလို့ပြင်မယ်ပေါ့နော်အဲ့လိုတင်းတင်းကြောက်ကြရာဒါကသူကပြန်ပြီးဆွဲပုံနဲ့တက်သွားပေါ့နော်အကုန်လုံးပြီးတော့တတ်တာသူကပတ်စံနေပြီးထောက်ရမယ်လို့လည်းကြားရတယ်ပ အလောက်ဆိုတာကျွန်တော်တတ်မြင်ကြည့်တော့အဲ့ဟာနဲ့ဘူရဲ့မှာသူကြီးကအဲ့ဈေးကိုတတ်မှတ်တာတဲ့အဲ့ဆိုတော့ဟိုနိုင်ကပြန်ပြီးဆွဲပုံစံကျင်တာပေါ့နော်ဒါကိုဒီလိုအချင်းကြီးတော့
ဒီလိုတန်ကျေးပေးရရမယ့်အခြေအနေနဲ့ပတ်သက်လို့ VOA ဘက်ကတရားအတိမပြုပေးနိုင်သေးပါဘူး။သူ့ရဲ့မိခင်ဖြစ်သူကအသက်50ကျော်ဖြစ်ကညီမဖြစ်သူကအသက်20ကျော်ဖြစ်ပြီးအဲ့ဒီအင်အားသုံးနှိမ်နှင်းစဉ်မှာဖြစ်စဉ်ကိုလူမှုမီဒီယာပေါ်လွှင့်နေခြင်းနှစ်ဦးစလုံးဖန်ခံခဲ့ရတာဖြစ်ပါတယ်။စစ်တပ်နဲ့ရဲတပ်ဖွဲ့ကအင်အားသုံးဖြိုခွင်းတာတွေကြောင့်သေဆုံးသူအနည်းဆုံး၈ယောက်ရှိခဲ့ပြီးဖန်ခံရသူအယောက်900ကျော်နေပြီဖြစ်ပါတယ်ရှင်။
ဒီသတင်းတော့မမေခရန်ကုန်ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ကရင်ပြည်နယ်ဘက်ကသတင်းတစ်ပုဒ်ကိုလည်းဆက်ပြောပြကြပါမယ်ကရင်ပြည်နယ်ကော့ကရိတ်မြို့တောင်ပိုင်း KNU တပ်မဟာ6ထိန်းချုပ်ရနယ်မြေကျိုက်တုံလမ်းမနာကမောင်းမရွာတက်မှာ KNU နဲ့မြန်မာစစ်တပ်တို့ဒီကနေ့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ဘာကြောင့်ဖြစ်ပွားခဲ့လဲဆိုတာကိုတော့ထိုင်းအခြေစိုက်သတင်းတော့မအေးမာကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ကရင်ပြည်နယ်ကော့ကရိတ်မြို့တောင်ပိုင်း KNU တပ်မဟာ6ထိတ်ချုပ်ရနေရမှာမြန်မာစစ်တပ်ဘက်ကအင်အားတွေနဲ့ဝင်ရောက်လာတဲ့အတွက် KNU တပ်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းကရင်သတင်းစင်ရဲ့အက်ဒီတာချုပ်နန်းဖောကေကအခုလိုပြောပြပါဗျ
။ KNU တွေတပ်ခါ6နဲ့မြေပေါ့လေဒီလားခင်ဗျ။အဲနမရဆိုလို့ရှိရင်တော့ concrete မြို့နဲ့တောင်ပိုင်းပေါ့နော် concrete တောင်ပိုင်းတဲ့မှာအချမ်းမှာရှိတဲ့ဒီမောင်းမရွာစစ်တပ်ရဲ့အချမ်းမှာ KNU control area လို့ဖြစ်နေရဘူး။ဆိုတော့အဲ့ဒီမှာသူတို့ကဟိုဟာလာမယ်လို့ပြောတယ်ဒါပေမဲ့တမဟာ၆ကစားဒီတောင်ရှိရတဲ့ပြောတာကတော့သူအထက်ကနေပြီးတော့လဲ KNU ထက်ပိုင်းကနေပြောတော့ဘာမှလည်းလာမယ်ဆိုတာမျိုးပေါ့နော်စစ်တပ်ကနေလာမယ်ကိုပြည်မယ်ဆိုတာမျိုးသူတင်တွန်းထားတာမရှိဘူးပေါ့နော်ဆိုတော့အဲကြောင့်မို့လာတဲ့ခါကျတော့အဲ့လိုနေထားမျိုးပေါ့မှာတော့အနေနဲ့ကြော်တဲ့ခါကျတော့ပြစ်ခတ်မှုဖြစ်တယ်ပေါ့
အခုပြစ်ခတ်မှုဖြစ်ပွားခဲ့တဲ့နေရာကလူတို့တွေဟာမြို့ပေါ်ကိုတက်ပြီးဆန္ဒပြတာတွေကိုလည်းဇက်တိုက်လုပ်ခဲ့တယ်လို့လည်းဆိုပါတယ
်ပြစ်ခတ်မှုဖြစ်သွားတဲ့နေရာကကော့ကရိတ်မြို့နယ်မောင်းမရွာစစ်ပေါ့ရွာတွေဆိုလည်းအဲ့ဒီရွာကရောက်ပြီးရွာသားတွေဆိုလည်းပဲဒီကော့ကရိတ်မြို့ကိုဟိုတက်ပြီးတော့သူတို့ဆန္ဒထုတ်ဖော်တာရှိတယ်ပေါ့နော်ဆက်ရလာခဲ့လို့ရှိဆိုအဲ့ဒါလည်းဒီနေ့လည်းဆန္ဒထုတ်ဖော်မှုရှိတာပဲကျွန်တော်တို့ဆက်သွယ်လို့ရတယ်ဒီဆန္ဒထုတ်ဖော်ပွဲမှာဆန္ဒပြဖို့ပါဝင်တဲ့လူတွေတယောက်ဆိုရှင်သူကတော့ကော့ကရိတ်မြို့နယ်မှာတော့ဆန္ဒထုတ်ဖော်မှုတွေလုပ်နေတယ်ပေါ့နော်အဲ့ဒါမျိုးပြောတယ်ရှိရရှိအရင်ရက်တည်းကတော့ဒီရောင်းလာရောင်းရသားတွေကသူတို့ဆန္ဒကိုသူတို့ဘူးဘုံမှာတောင်းပြီးအားလုံးနဲ့ပေါင်းပြီးရောပေါ့နော်တော့ဆန္ဒထုတ်ပွားရေးရှိတယ
်ကရင်ပြည်နယ်ကော့ကရိတ်မြို့မှာထိတွေ့ပြစ်ခတ်မှုသတင်းမှန်ကန်ကြောင်း KNU တွဲဘက်အတွင်းရေးမှူးနှင့်ဖလို့စောလာထုံးကတော့ပြောပါတယ
်ဒီပြင်းနဲ့ဖြစ်တာတော့ဖြစ်တယ်ဆိုတာတော့ရှိတယ်အခုကတော့ဟုတ်တယ်ကနော်ကျွန်တော်တို့ကနားမေးတော့ဖြစ်တယ်က
ြအသေးစိတ်ကိုတော့မသိရသေးဘူးဆိုပြီး KNU ကဆိုပါတယ်ကရင်ပြည်နယ်မှာလည်းမြို့ပေါ်တာမကရွာရည်အထိဆန္ဒထုတ်ပေါ်နေကြပါတယ်ပြီးခဲ့တဲ့ရက်တွေကတော့ကရင်ရွာပေါင်း30ကျော်ကကြေးရွာသားတွေမြောက်ရီမြို့မှာဆန္ဒထုတ်ပေါ်တာနဲ့ပတ်သက်လို့တော့ KNU ကသူ့နယ်မြေအတွင်းရွာသားတွေကိုဝန်းရံပေးခဲ့ပါတယ်ရှင်
VOA American တဲ့ရုပ်သံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါတယ် VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ဗီဒီယိုကနေတောက်ကြနေညာပိုင်းအစီအစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့ပတ်စင်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။ဒီထဲကမှအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်။ မနက်ကမှစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေမြို့ကြီးမြို့ငယ်နေရာအနှံ့မှာဖြစ်နေတာမှာဒီလိုအာဏာရှင်ကိုဆန့်ကျင်တဲ့သူတွေလည်းလိင်စိတ်ခံယူမှုကွဲပြားသူလိင်တူဆုံမဲ့သူ LGBTတွေအနေနဲ့ရှေ့တန်းကနေပါဝင်နေကြပါတယ်LGBTတွေအနေနဲ့စစ်အာဏာရှင်စနစ်လက်အောက်မှာခါးသီးတဲ့အတွေ့အကြုံတွေအများကြီးခံစားခဲ့ရပြီးမို့နောက်တစ်ချိန်စစ်တပ်ကအုပ်ချုပ်တာကိုမခံနိုင်တဲ့အတွက် ကန့်ကွက်ဆန္ဒပြနေကြတာလို့လူခွင့်ရေးတက်ကြွလှုံရှားသူကိုယ်တိုင်က LGBT တယောက်ဖြစ်တဲ့ဒီမရှင်းသန်ကပြောပါတယ်မရှင်းသန်ကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမခင်ဖြူထွေးကတင်ဆက်ပေးထားပါတယ်ခင်ဗျာ
မနက်ကမှအခုဆိုရင်ဒါစစ်ထက်အာဏာသိမ်းတာကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေနေရာအနှံ့မှာဖြစ်နေပါတယ်ဒီလိုဆန္ဒပြတဲ့သူတွေကိုအာဏာပိုင်တွေဘက်ကနေအင်အားသုံးနှိမ်နှင်းပစ်ခတ်လို့လဲလူတချို့တရားရာတွေဒဏ်ရာရတာဖမ်းဆီးခံရတာတွေကလည်းရှိနေပါတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေကြားမှာမရှင်းသန့်လို့လူ LGBT လိင်စိတ်ခံယူမှုကွဲပြားတဲ့သူတွေလိင်တူဆုံမဲ့တဲ့သူတွေအများအပြား တိတိသာသာရှိရန်ထွက်လာတာကိုလည်းတွေ့ရပါတယ်ဆိုတော့မရှင်းသန့်တို့အနေနဲ့ဘယ်လိုခံယူချက်တွေနဲ့အခုလိုတက်တက်ကြွကြွအပောင်ဝင်ဖြစ်တာပါလဲရှင်
အဓိကကတော့ဒီရှင်းသန့်တို့ကဒါဒီ လိင်တူချက်တွေ LGBTတွေဖြစ်နေတဲ့အတွက်ကြောင့်မလို့လူခွင့်ရေးကိုတန်းတူပြေးပြေးဝဝရကျင်တယ်ဒီမိုကရေစီပြည့်ပြည့်ဝဝသွားတာလို့ကျင်တယ်ဆယ်နှစ်ဆိုတဲ့အတိုင်းကြတခုမှာဒီမိုကရေစီရဲ့အရာသာအနှစ်သာရောက်လဲတိခဲ့ပြီးပြီအဲ့ဆယ်နှစ်ရဲ့ဟုတ်အရှိရ LGBT တွေ ဒီမိုကရေစီပထမ၅နှစ်တက်တန်းပါလေဘလို့ဖိနှိပ်ချုပ်ချယ်မှုတွေရှိခဲ့လဲဘလို့ကန့်သက်ခံထားရမှုတွေရှိခဲ့လဲဆိုတာကိုယ်တိုင်ကြုံခဲ့ရတယ်အာဏာပိုင်တွေရဲ့ဒီနှိမ့်ပယ်နှိမ့်ဆက်တာလိင်ရထုတ်တာသင်္ကတ်တွေနဲ့တို့တာအစတော့ပြီးပြီဆိုလို့ရှိရင်လူတက်မှုတာမကျူးလွန်မယ်နဲ့မှောင်ရေးကိုလည်းဒီမိတ်ကက်တွေလိမ့်နေဆိုရင်လည်းရုပ်ဖြတ်တယ်ဆိုပြီးတော့မှ LGBT ၁၀ရောက်မှာ၄ရောက်လောက်ကထောင်ချမှုတဲ့သူတွေကြီးပဲပေါ့နော်ဆိုတော့ကြတော့ဒီဟာတွေကရှင်းသန့်တဲ့ဘဝမှာခါးပြီးခဲ့တယ် ဒီမိုကရေစီ 9နှစ်တက်တန်းအတွင်းမှာဆိုလို့ရှိရင်အဲ့ဒီအမှုခင်တွေရောပါလာတယ်လွတ်လပ်စွာပြောဆိုခွင့်တွေရှိလာတယ်အရင်ကဆိုရင်အယားအယာမှာကောင်းမှုခံပြီးနေရာတဲ့ဘဝနေပြီးတော့မှဒီမိုကရေစီရဲ့အောက်မှာရဲရဲမွန်းမွန်းရှိလာတယ်အစားပြားတဲ့ကိမ့်မဲ့လာတယ်အစားပြားကိမ့်မဲ့ဆိုတာ rest time ရှိကိုပြောတာမဟုတ်ပါတော့ကိုယ့်ရဲ့ right ကိုကိုယ်သိလာတဲ့အခါမှာကျမတို့ကကားမမမေးချင်တဲ့အတွက်အရသာအစိုးရအရသာအစိုးရတဲ့မှာမှ ကျမတို့အတွက်ကိုဂျက်တီပေးခဲ့တယ်အန်အေဒီအစိုးရအန်အေဒီအစိုးရလက်ထက်မှာဆိုရင်အက်တီဗီတီတွေဘရိတ်တွေလုပ်ခွင့်ရတယ်နိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်ရတယ်လူငယ်ရေးရမူဝါဒလို့เนาะဒီလိုမူဝါဒရေးဆွဲတယ်မှာဆိုရင်ရှင်းတတ်တဲ့ကိုယ်တိုင်ပါဝင်နိုင်ခဲ့တယ်ကလေးငယ်ခွင့်ရေးဥပဒေထဲမှာဆိုလို့ရှင်လဲအက်တီဗီတီနဲ့ပတ်သက်တဲ့အချက်လက်တွေဒီလိင်တူဖြစ်သူကလေးငယ်တွေက ကတကနေဒီအာနာပြန်ထိနေပဲပြောအာနာပြန်တိန်းနေပဲပြောဒါကြီးကိုလက်ခံဖို့ဆိုတာကဘလို့မှမဖြစ်နိုင်ဘူးကျမတို့ပေးထားတဲ့မဲတွေကိုမလေးစားဘဲနဲ့အခုလိုမျိုးလုတ်တယ်လို့ခံစားရတဲ့အတွက်တောင်မလို့ဒါကိုယ့်ရဲ့ရတအစိုးရကိုပြန်ပြီးတော့မှအာနာနှင်းအပ်စေခြင်းနဲ့တောင်မလို့ပါဝင်ရခြင်းဖြစ်ပါတယ်မ
ှ LGBT တွေဆိုတာကဒါလူမှုအတိုင်းအဝန်အတွင်းမှာနှိမ်ချဆက်ဆံခံရတဲ့သူတွေထဲမှာပါပါတယ်အလွယ်တကူပြစ်မှတ်ထားခံရလေရှိတဲ့သူတွေထဲမှာပါတာပေါ့နော်ဆိုတော့အခုလေဒီဆန္ဒပြပွဲတွေမှာပါလာတဲ့အခါမှာကိုယ့်ကိုအလွယ်တကူပြစ်မှတ်ထားပြီးတော့နှိပ်ကွတာဖမ်းဆီးတာမျိုးတွေဖြစ်လာမှာရောမစိုးရိမ်ဘူးလားရှင်
။စိုးရိမ်နေမှာဒါပေမဲ့လည်းမထွက်လို့မရတဲ့အခြေအနေမျိုးမှာကတော့ဒါနိုင်ငံသားတယောက်ရဲ့ခံယူချက်ပေါ့နော်တာဝန်စီစဉ်တဲ့အတွက်ကြောင့်မလို့ထွက်ရတာရှိတယ်။စိုးရိမ်မှုတွေကတော့ရှိတယ်မှာရညဆိုလို့ရှိရင်ဖြတ်မြောက်တတ်မအိပ်ရအောင်ပြီးပြီဆိုလို့ရှိရင်အင်တာနက်ကမရှိတဲ့အချိန်မှာတခုခုအရေးပေါ်ဆိုရင်ဘာလို့လို့ဘာကြမ်းရမယ်လဲမသိဘူး။ညာပေါင်းများစွာအဲ့ကောင်စင်မအေးရသလိုမနဲ့နိုးထလာပြီဆိုလို့ရှိရင်လည်းအဲ့အတွေးကြီးကတန်းဝင်လာပြီးတော့မှရင်တုံသွားတာတွေရှိတယ်။ဘယ်နှစ်ကိုယ့်အလက်ရောက်လာမှလဲ။ငါ့ရဲ့အချိန်တွေဘယ်နှစ်ဒီတန်တိုင်းနောက်မှအကုန်ဆုံးရမလဲဆိုတဲ့တွေးစိတ်အကြောက်စိတ်ကတော့ဒါရှိတယ်။လူတိုင်းမှလည်းဒါရှိကြတဲ့အတိုင်းကြပဲပေါ့။သို့တော်လည်းခုနိုင်ငံကလေးတွေကအသက်လေးတွေငငယ်လေးတွေနဲ့လမ်းမပေါ်မှာဆန္ဒတွေပြနေကြတယ်ပါကျမတို့ကမျိုးမပွားတော့ဘူးနဲ့ကိုယ့်ရဲ့မျိုးဆက်တွေအတွက်တာဝန်ရှိတယ်လို့ခံစားရတဲ့ဈာမှလည်းမနေနိုင်ဘူးသူတို့တွေအတွက်ရှေ့ရနေပြီးတော့မှဒါအမြင်ဆုံးတိုင်းပြည်ပ 困住都在木屋地坡转过，相对买嘞，先穿了吧，买嘞，终于得地了，再干点面洗了吧。
ဆိုတော့အခုလိုအာနာသိမ့်လိုက်တဲ့အတွက်တိုင်းပြည်အနာဂတ်အပေါ်မှာရောဘယ်လိုစိုးရိမ်မှုရှိလဲဒါတိုင်းပြည်အတွက်ဘယ်လောက်ထိဆုံးရှုံးနေတာမျိုးတွေဖြစ်လာမယ်လို့ထင်ပါလဲရှင
်။တူပါသူအာနာသိမ့်နေပဲပြောပြောအာနာသိမ့်နေတယ်ပြောပြောဒီလုံးရက်ကိုဒီဒီမိုကရေစီနီးမကျဘူးလို့ထင်တဲ့အတွက်အစိုးရဝင်နေတယ်ရောပြည်သူတွေရောသပိတ်မှောက်တဲ့အတွက်ဇန်နီယာတွေလည်းပတ်သက်တယ်မြန်မာပြည်ဒီဒေသပေါက်ကတော့ဖွင့်ပြုတ်ထွက်မှုမှာအများကြီးနောက်ကျပြီးခါပြက်ပြီးတန်နေအောင်မယ်လို့ယူဆတယ်ဒီထက်ဒီအာနာသိမ့်နေတဲ့တန်ကရသွားမယ်ဆိုရင်နိုင်ငံတကာရဲ့ပိတ်ဆို့အရေးကြီးမှုတွေနဲ့မြန်မာပြည်ပြည်အထူးကြံပြီးအောင်မှဟိုအရင်အာဏာရှင်ခေတ်မှာဆင်းရဲသလိုကွန်ပျူတာရှားပါးတာတွေဟိုအဝိထည်ရှားပါးတာတွေပန်ကိုဈေးကွက်တွေပေါ်လာပြီးအောင်မှဟိုဗတ်ဆင်ရှိတဲ့လူတွေကတုံ့နိုင်ချုံနိုင်ဗတ်ဆင်မရှိတဲ့လူတွေကဆင်းရဲတဲ့ဆင်းရဲပြီးအောင်မှတရားဥပဒေစိုးမိုးရေးတွေပါကြက်ပြားထိခိုက်ပြီးအောင်မှလေအဲ့လိုမျိုးရှင်းစာရိုက်တာပြက်တာတွေထိတောင်ဖြစ်နိုင်တယ်လို့တော့ယူဆထားပါတယ်မှာ
မရှင်းတန်းတို့လို LGBT တွေအတွက်လည်းပို့ပြီးတော့ခက်ခဲလာနိုင်တဲ့အခြေအနေတွေဖြစ်လာနိုင်တယ်လို့ထင်ပါလားရှင
်။ထင်ပါတယ်ရှင်။ဘာကြောင့်လဲလဲဆိုလို့ရှိရင်အခုဆိုလို့ရှိရင်ဆန္ဒပြခေါင်းဆောင်တွေထင်ပေါ်ကျော်ကြားပြီးစစ်တဲ့နဲ့အတူမရက်တည်တဲ့သူတွေနောက်ရဟန်းဆိုင်တာတွေတောင်မှခန်းစီအေးအေးယူထောင်ထတယ်ဆိုတဲ့အနေအထားမျိုးမှာ LGBT တွေဆိုတာတော့အမှငကိုကဲရမှလူတွေရဲ့တဆင့်ဆင့်ခြားခြင်းကိုခံရတဲ့အတွက်စမားတို့တွေအတွက်ဆိုလို့ရှိရင်ခိုင်းရစီရလေအတွက်ပို့ပြီးတက်ကတ်ချနိုင်တဲ့အခြေအနေမျိုးထိပြန်ပြီးရောက်သွားနိုင်ပါတယ်ဥပမာပုံမှန်လေးလေးပြောရမယ်ဆိုရင်ဟိုတော့ကကျမတို့ငယ်ငယ်ကဆိုရင်အမှုလုံးအမှုဖြည့်ခံရတာပတ်စံလို့ရဆိုရင်ကျမတို့ပတ်ကြည့်ပေးသလိုမျိုးနော်အလို5000တပိန်ပေးရတာပါတဲ့ဖုန်းတွေကိုယူသွားပြီးတဲ့ဒီမှာနောက်တစ်နေ့ကမှပြန်လာရေးပတ်စံနဲ့ဆိုတဲ့အနေအထားမျိုးတွေအဲဒါမျိုးတွေထိတော့မှပြန်ရောက်သွားနိုင်တယ်လို့နောက်ပြီးရင်လူခွင့်ရချိုးဖောက်မှုတွေလည်းအများကြီးရှိလာနိုင်တယ်လို့တောင်းတပါတယ်အမဟုတ်
မရှင်းဖန်းဆိုရင်ဒါလူခွင့်ရေး LGBT ခွင့်ရေးနဲ့ပတ်သက်လာရင်ရှီတန်းမှာတက်တက်ကြွကြွဆောင်ရွက်နေတဲ့သူတဦးပါဆိုတော့အများကလည်းကိုယ်ကိုကောင်းကောင်းကြီးသိနေကြတယ်ဒီလိုလူတယောက်အနေနဲ့အခုလိုအခြေအနေမျိုးမှာအာဏာပိုင်ဘက်ကနေပြီးတော့ကိုယ်ကိုချင်းချောက်တာမျိုးဖမ်းဆီးဖို့ကြိုးစားတာမျိုးရောကြုံရတာရှိပါလားရှင
်။90ချီတော့သူတို့ဘက်ကနေတစုံတရာချင်းချောက်တာမျိုးလည်းမရှိဘူးဒါပေမဲ့ဒေသဘက်ကတော့ဖမ်းမဲ့ဆိုလို့ရှိရင်တစ်ချင်းဝုံတိုင်းဆိုရောက်လာပြီးတော့ဖမ်းခေါ်သွားမှာပဲအဲကျိုးပြီး notice တွေပါလေပို့မယ်လို့မထင်ဘူးမှဟာအဲ့အတွက်လည်းအရာရာပြင်ဆင်ထားပါတယ်အကောင်းဆုံ
းအာဏာသိမ်းမှုကိုဆန့်ကျင်တဲ့လက်ရှိဆန္ဒပြပွဲတွေထဲမှာ LGBT အတိုင်းအဝိုင်းရဲ့ပါဝင်မှုကရောဘလောက်အတိုင်းအတာတိရှိတယ်လို့ပြောနိုင်ပါမလဲရှင
် LGBT အနေနဲ့ပြောမယ်ဆိုရင်အမဒါတတိုင်းခီယုံတနန်တလျားမှာရှိနေတဲ့မြို့အတူတူရ LGBT တွေကသူတို့ခန္ဓာအတူတူရနေပြီးပြည်မသပိတ်စစ်ဆောင်နေတဲ့ပေါင်းတာတော့လည်းကောင်းတော့မဟုတ်ပါဘူးသူတို့ပါကသူတို့အမတိုင်းနေနဲ့ဖတ်တဲ့အခါတွေကလည်းရန်ကုန်မန္တလေးတွေမှာဟိုရှမ်းပြည်နယ်ကချင်ပြည်နယ်ပေါ့နော်ဒီကျမတို့ LGBT တွေရှိတဲ့နေရာတွေမှာသူတို့တွေဒီလိုမျိုးကြီးသူလူထုနဲ့အတူဆန္ဒထုတ်ဖော်နေတယ်ဆိုတာကိုကျမတို့ဒီဆိုရှယ်မီဒီယာကနေတွေ့နိုင်တယ်ပြီးဆိုလို့ရှိရင်ကျမတို့မှာကွန်ရက်ရှိတယ်ပေါ့နော်အချင်းချင်းကွန်ရက်ထိစပ်ထားတာရှိတယ် LGBT Rights Network ကနေပြီးတော့လည်းသူတို့ဘာလုပ်တယ်ဆိုတာလေး sharing လုပ်ဖြစ်ပါတယ်အမအကောင်လုံးတက်တက်ကြွကြွဒီအချိန်မှာပါဝင်တယ်သူကြတာတခုကတော့ဒီအချိန်မှာကြီးသူလူထုဒီ LGBT ဖြစ်လို့နိုင်ချတယ်ဆိုတာမရှိဘဲနဲ့ LGBT ဝေဒီနိုင်ငံရေးရေးတဲ့ရင်းမြင်းနဲ့ဒီလိုမျိုးခံနာမှာပူပေါင်းပါဝင်နေဆိုပြီးတော့မှသူ့ကျိုးစိုးစင်ခံရတယ်အထူးကွန်ပျူတာခံရပါတယ်ဒီအချိန်မှာ
ဟုတ်ကဲ့အခုဆိုရင်ဒါမြန်မာနိုင်ငံမှာစစ်တကအာဏာသိမ်းတာတလနေပါရှိလာပါပြီဆမပြဝဲတွေဆိုရင်လည်းဒါသတင်းပတ်နဲ့ချီရှိလာနေပါပြီဆိုတော့ဒီလှုပ်ရှားမှုမှာဘယ်အခြေအနေအထိမရှင်းသက်အနေနဲ့ဆက်ပြီးတော့ပါဝင်သွားမှာပါလဲရှင
်ဒီဟာကအဆုံးထိတိုက်ရမယ့်တိုက်ပွဲပေါ့ကျွန်မတို့ကတော့တိုက်ပွဲကိုဘယ်လောက်ထိရည်ရွယ်ထားလဲဆိုလို့ရှိရင်2008ဖွဲ့စည်းပုံခြေခံဥပဒေကြီးပြတ်တောင်းပြီးတော့ကျမတို့တွင်မြောက်တဲ့အစိုးရပြန်လည်ရရှိပြီးစစ်မှန်တဲ့ဒီမိုကရေစီအစိုးရအတွက်ဖွဲ့စည်းပုံအစ်စ်ကိုရေးဆွဲနိုင်တဲ့အထိတိုက်ရမယ်လို့ကျမတို့ကဆုံးဖြတ်ထားတယ်။အဲ့အတွက်ကြောင့်မလို့ဘယ်လောက်ကြာမယ်ဆိုတာမပြောတတ်ဘူး။ကျမတို့ငွေဥဒေါ်လာရေးပြီးတစ်လလည်းဖြစ်ဖြစ်မယ်၊တစ်နှစ်လည်းဖြစ်ဖြစ်မယ်၊နှစ်နှစ်လည်းဖြစ်ဖြစ်မယ်၊တောင်းနှစ်လည်းဖြစ်ဖြစ်သွားမယ်။အဲ့တော့ကျမဒီတန်တိုင်နောက်ကိုမရောက်သေးသေးပါနေပါပဲ။အထင်ကြီးကျမတန်တိုင်နောက်ပါတော့ရင်လည်းကျမဒီခေါင်းဆောင်ဖော်ဘူးဒီအချိန်မှာအားလုံးဒီဒီဥပဒေစဉ်ဒီခေါင်းဆောင်တွေဖြစ်ကြတယ်။အမခေါင်းဆောင်တွေမဟုတ်ဘဲနဲ့အားလုံးရဲ့အသိစိတ်နဲ့သွားတဲ့အတွက်ဒီတိုက်ပွဲအသေးကြတယ်။ဘသူတွေပဲအထက်ကိုဘလောက်ပဲရတယ်ဒီတိုက်ပွဲကိုဦးဆောင်မဲ့သူတွေကတော့ဆက်ပြီးတော့မှ LGBT တွေရဲ့မှလည်းရှိနေအောင်မှထွက်ပေါ်နေအောင်မှသူတို့တွေဖန်တီးနိုင်တဲ့ဆွဲအားတွေတက်တီတွေကအရင်နဲ့မတူတော့ဘူးဆိုတော့လေအဲ့တော့ကျမကတော့အဆုံးထိတိုက်မယ်အဲ့လိုပဲ LGBT တွေကလည်းအဆုံးထိတိုက်တယ်ဘယ်အဆုံးထိလဲဆိုလို့ရှိရင်ကျမတို့ရွေးချယ်တင်ပြတဲ့အစိုးရပြန်လဲတက်လာပြီးတော့2008ဖွဲ့စည်းပုံအခြေခံဥပဒေမရှိဘဲနဲ့အစ်စ်ပြန်လဲပြီးရေးဆွဲတဲ့စစ်မှန်တဲ့ဒီမိုကရေစီရတဲ့ဒီကျမတို့တိုက်သွားပါမှာကမ္ဘာကုလသမဂ္ဂကရောဒီအမေရိကန်ပါဝင်
ဒီပေါ်တော့ဒီမိုကရေစီအင်အားကြီးနိုင်ငံနေနေလဲတန်းနိုင်ငံပါကနေအငြင်းဆုံးဒီမိုကရေစီကျင်းရပြီးဖန်ဆီးဆန်ထားတဲ့ဒီလွတ်မြောက်ဖို့အတွက်ကုလညီပေးပါလို့တောင်းဆိုချင်ပါတယ်ဟုတ်ကဲ့ပါမရှင်ခင်ဆီစီများကြီးကျမရနော်အပမပါဟာဘာကေမီရေစီစဉ်တင်ဆက်တဲ့အပတ်စဉ်မြို့သမီကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့တူတာဆောင်တဲ့အမေရိကန်ဒီကွင်းစီစဉ်ကိုတင်ဆက်ပေးမှာပ Lotor Lonely Tana, Jige Hound Ye, Lotor Chana Bue, American and Saudi Arabia Sassan, Lala Sarari Gokuang, Timbia Pitavakna.
American Shinny Jopi, so you can die at the other G. Merrick Kalinga. Tegelo to the Shinny Jopi Town Tessangwe Yamasui, Longere Zanwai Chawaniga, Congress Ludogu, when Simune Patalo, Patamazon, Sunan City of Mapidelu, Tanilaniga, Pioare. Natana's American Tamara Yuka Buema to the Amanaga and Nayadu Pitelu, Tamara Houndon and Tremga, a center side Josula Pire, now Congress Ludogu, when Sijabu, Tugo Takan Durigo, Titan Gerawa, Shinny Jopi, Sintin Kanadu, Marek Kalinga, Gulu Pioare.
I think this was the most heinous attack.
Democracy is in any Tuani Lenyangu, a Pintanzo Taka Davelu Temare, Boad Shalom, Berungama, Damu, Mintuke, Wawulu Suare. American Day Tanaga, the Jampesinimuma Pawendu Yanechiku, Pansi Sujet to get Biwavi, Taimele, Tamara Hontran Bawen, the Kisan Sasa Durego, Pujaja Bibian, Ye Unan Ye, Democratic Lulani Rawa, a Teluto, Mayor Sheldon White House Gagulu Pioare.
That you will not rule out investigation of funders.
Then I told Nika Congresco when she get a PMA, Bawendu, Season 2, Supwe Gonzong, Akuni Bedu, Nagwega, Topan Bedu, Alongu, Chanalu, Miawa, Ulu, Piodorawa. Why ain't the other GP take Galangu, Tamara Bray, Ubamaga? Lila Tore, the Ayonjo, the other Giniama, Satu Campo, Natansa Chakunika, Juzake Buare. Time let them run, you can wear Nini Yellow Republican Riga, Zombia Bido, DP, Mpike Wawu, Agukamaro, Yaruniago, Letunza Luda, John Luso Bido, Democratic Assisu, Dora Tony Re, Trump Kan, Tare Shini Jo Niago, Galanet Sato, Sayata, the Nijarawa, a teledor met Dick Davinga.
Under Attorney General Sessions and successor Bill Barr,
Chinijo Sashine, Bill Ballet, Tiai Tanaha, Emiroy Lenet Pilaware, Tamara Tramne to Mitazu, Tunangay, Mohammed, Josie Wague, Sheshu Gerawalu Suare, Republican Nebekale, Tamara Uvamalatama, Ladu Pierre, Shida Subido, Pian Sosweniware, a teledot met Ted Cruz Gar.
Was it the Department of Justice was politicized?
And weapons.
We properly planned for a mass demonstration with
Sanapia Wari to Yoyan Sanga Pinai Laude, Achini to a bear, Pinsing Geraba, Lojo Yiri to get Jona Yaraga, Sissing Ye Bozan, Buwan Taikai De Bozan, Luto, a song go, a champion when see Geraba.
Congress Luto, Lunu, Donzi, Hatola Tanga, or she be Tramia, stop the steal. Meko Yumugu Dasija Sure Suwewe Matangema, Ditagan DC Yetapwe, Federal Saint Tawan Shiduri, Alonele, Lunuise and Kisa Yadugu, Sunike Jaware. Zenwai Choyne Ma, Tamara Joe Biden and Yamugu, DPP Me, Pineko Zabu Mary, Congress Lutoma, Yitwe DPP Arawa, Aludolunuise and GK Hau, Paul Avinga.
For
everyone was very satisfied that we had
အဲ့ဒီအချိန်ကရရှိတဲ့ထောက်လှမ်းရေးသတင်းတွေပေါ်အခြေခံပြီးအင်မတန်ပြည့်စုံကောင်းမွန်တဲ့လုံခြုံရေးအစီအစဉ်ရေးဆွဲထားတာကြောင့်အားလုံးကကျေနပ်နေကြတာပါ
စံပြပွဲမှာအကြမ်းဖက်နိုင်ခြင်းအနေအထားတွေပို့ထုတ်လာတယ်လို့ဇန်နဝါရီ9ရက်နေ့မှာ FBI ပြောင်းစုစုံစမ်းစစ်ဆေးပြည်သူကသတိပေးထားပါတယ်ဒီသတိပေးချက်ကိုတာဝန်ရှိသူတွေဘာကြောင့်မသိကြရလဲဆိုပြီးတော့လေဒီမိုကရက်တစ်ဘက်ကမိကွန်းထုတ်နေတာပါစတီဖ်ဆန်က
That's something we need to look at. What's the process?
သတိပေးချက်ဘယ်လိုထုတ်ပြန်ခဲ့တာလဲ။အချက်အလက်တွေဘယ်လိုစီစဉ်ပြီးသိရမဲ့သူတွေတည်ပြီးဒီလားဆိုတာတွေပြန်ကြည့်ရပါမယ်
။ရာစုနှစ်နှစ်အတွင်းအစိုးရဆုံးဒီအဖြစ်ပြက်နဲ့ပတ်သက်လို့ပင်နဂေါ်စစ်ထဏာချုပ်အရာရှိတွေနောင်သတင်းပတ်ကြားရေးလွှတ်တော်မှလာရောက်ထွက်ဆိုဖို့ရှိနေပါတယ်ခင်ဗျာ
။ Thank you very much everybody. It's a great honor to have the Crown Prince.Big purchaser of equipment and lots of other things and
what American Thamra Hong Donald Trump လက်ထက်တုန်းကတော့ MBS လို့လည်းသိကြတဲ့ Sorry Asian Sam Minda Mohammed Bin Salman နဲ့အလွန်ကောင်းမွန်တဲ့ဆက်ဆံရေးရှိခဲ့ပြီးတော့ဆက်လက်နဲ့ပစ္စည်းတွေတောင်ရောင်းချခဲ့ပါတယ်အခုသမ္မတဂျိုးဘိုက်ဒန်လက်ထက်မှာရော Sorry Arabia နဲ့ဘလို့ဆက်ဆံရေးမျိုးရှိလာမလဲဆိုတာကိုအများကသိကျင်နေကြတာပါအိမ်ပြီးတော့ပြောခွင့်ရဂျန်ဆာကီက
The president's counterpart is King Salman.
သမ္မတဂျိုးဘိုက်ဒန်ရဲ့အဆင့်တူသူဟာဘုရင်ဆယ်မန်သာဖြစ်ပါတယ်လို့သတင်းတောက်တွေရဲ့အမေကိုဖြေသွားတာပါ။အသက်85နှစ်အရွယ်ဘုရင်ဆယ်မန်ဟာနိုင်ငံအုပ်ဆောင်ဖြစ်ပေမဲ့အသက်35နှစ်အရွယ်အင်ရှင်မင်းသားဟာလက်တွေ့မှာနိုင်ငံကိုအုပ်ချုပ်နေသူဖြစ်တဲ့ဆိုပြီးအားလုံးကသိထားတာပါ။သူဟာပြည်ပြင်ပြောင်းလဲရေးသမားဖြစ်တယ်လို့ကြေကြော်ထားပေမဲ့2018ခုနှစ် Sorry ကောင်စက်ဝင်ရုံးအတွင်းဝင်ရောက်ပြီးတဲ့နောက်ပျောက်ဆုံးသွားတဲ့ Washington Post သတင်းတောက်ဂျမဲကာရှိုဂီအသက်ခံရတဲ့ဆိုတဲ့လူခွေချူဖောက်မှုသတင်းတွေဟိုလီတကျော်ထွက်ပေါ်ခဲ့တာပါ။သမ္မတဘိုက်ဒန်အစိုးရအနေနဲ့တော့ Sorry Arabia ရဲ့လူခွေအခြေအနေပေါ်အာယုံစိုက်စောင့်ကြည့်သွားမှာဖြစ်တယ်လို့ဆိုပါတယ်။နိုင်ငံခြားရေးဌာနပြောခွင့်ရ Ned Price က
And the American people expect that U.S. policy towards...
Sorry, Arivyane, Sessanyama, Tia Upe, Sumo Ye, Lu Kwen Ye, Liza Lai Na Mu, Sara Rigo, Le Thabo, American Luduga, Nyo Le Mida Ba. Dajang, Chenoro Ye, Santambo Ne Anyi, Sorry, Arivyane, Sessan Dwa Ma Ba. Turuga Ma Aladu Santambo Re Mishibi Me Le, Chenoro Ye Yadi Je, Santambo Re Gu, Shin Shin Lin Lin Po Pya Bo, Wen Le Ni Ma Maho Ba Bu.
ဒီလိုကနေဦးပြောဆိုမှုတွေဟာ Sorry Arabia နဲ့ဆက်ဆံရေးကြီးကြီးမားမားအပြောင်းအလဲတွေရှိလာလိမ့်မယ်လို့ထောက်ပြနေတာဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။မူဝါဒရေးအကြံပေးအဖွဲ့ Carnegie Endowment for International Peace အဖွဲ့က Michelle Dan ကအခုလိုပြောပါတယ
်။ It's a different approach right? President Trump right at the beginning of his administration
ဆက်ဆံရေးကမတူတော့ပါဘူး။သမ္မတ Trump အာဏာရလာတဲ့အစောပိုင်းအချိန်တုန်းက Sorry Arabia ကိုတွားခဲ့သလို Mohammed bin Salman ကိုအာဏာဆက်ခံမဲ့သူဖြစ်လက်ခံထားတာပါ။အခုသမ္မတ Biden လက်ထက်မှာတော့ဘာအပြောင်းလဲတွေလုပ်မလဲဆိုတာကိုမသိရပါပဲ။ဒီကြတာကသမ္မတ Trump လို Mohammed bin Salman ကိုအလင်းစလို့ဆက်ဆံအသိအမှတ်ပြုမှာမဟုတ်ပါဘူးလို့သူကပြောသွားတာပါ။ဒီလိုအခြေအနေတွေကြောင့် Biden ဆိုရအနေနဲ့ Sorry Arabia နဲ့ဆက်ဆံရေးပေါ်ပြန်သုံးသပ်ရမှာချင်းတွင်ရှာညှိဖို့တော့ခက်ခဲလိမ့်မယ်လို့သုံးသက်သူတွေကထောက်ပြကြပါတယ်ခင်ဗျာ
။သုရဆောင်နဲ့ American အခွင့်အစီအစဉ်ကိုကိုအောင်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒေါက်ခင်မျိုးသက်ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ။
ဒီကဘက်သိပ္ပံနဲ့ဤပညာကိုတင်ဆက်ပေးမြန်မာနိုင်ငံကကွန်ပျူတာသုံးသူတွေအတွက်လုံခြုံရေးဆိုင်ရာတည်ထားတင်တာတွေကို American နိုင်ငံ Iridium Satellite ကုမ္ပဏီက Computer Software တင်ရရှင်ကိုရဲကျော်ကပြောပြပေးပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကို3ချိန်ကြုံခဲ့ကြရတဲ့အချိန်မှာ1962နဲ့1988ခုနှစ်တွင်နဲ့ရှင်ရင်အခုနောက်ဆုံး2021အာဏာသိမ်းချိန်မှာစစ်တွေရေးဆိုင်ရာဤပညာတိုးတက်မှုကြောင့်ဖြစ်ရတွေကိုအချင်းနဲ့တပြင်းညီကဘာကတည်လာနေတာပါဒါကိုအာဏာသိမ်းခဲ့တဲ့စစ်တပ်ကလည်းနှီးမျိုးစုံနဲ့ပိတ်ပင်ဖို့အတွက်ကြိုးစားနေတာကြောင့်ဆက်သွယ်ရေးအတွက်အရေးပါတဲ့ဖုန်းတို့ကွန်ပျူတာတို့သုံးဆွဲရမှာကိုယ့်ရဲ့လုံခြုံရေးဆိုင်ရာတွေကိုတည်ထားဖို့အရေးကြီးတယ်လို့ software ပညာရှင်ကိုရဲကျော်ကပြောပါတယ
်ဘလိုမျိုးဆက်သွယ်ရေးလုံခြုံမှုတွေလိုအပ်တယ်လဲဘယ်ပုံစံမျိုးနဲ့လုံခြုံရေးယူမလဲဆိုတာတွေကိုအခြေခံအားဖြင့်နားလည်ထားဖို့လိုတယ်လို့ယူဆပါတယ်ခင်ဗျာ
ဆက်သွယ်ရေးအတွက်ဖုန်းတို့ကွန်ပျူတာတို့သုံးတဲ့နေရာမှာအရေးအကြီးဆုံးကကိုယ်အသုံးပြုမဲ့ password ဖြစ်ပါတယ်
။ message ကိုလုံခြုံအောင်လို့လုပ်ရမယ် password ကိုလုံခြုံအောင်လုပ်ရမယ်အဲ့လိုပဲကိုယ့်ရဲ့ message ရဲ့လုံခြုံတဲ့ strength က ကိုတုံးတဲ့ password ပုံမှာပဲမူတည်ရယ်ကိုတုံးတဲ့ password ကဖောက်ရတာလွယ်တယ်ဆိုလို့ရှိရင်ဒီ message ကလည်းမလုံခြုံတော့ဘူးပေါ့လေနည်းနည်းလုံခြုံတော့ရော့သွားမှာပေါ့လေ phrase လေးနဲ့ကိုမှတ်ထားမယ်အဲ့ဒီထဲမှာ numerical ပါမယ်ပြီးတော့ special character တွေပါမယ်အဲ့ဒီလိုပါထည့်ပြီးတော့ password ကို7လုံးကနေ10လုံးလောက်ထိအားရမယ်ကိုကောင်းထဲမှာပဲမှတ်ထားရမယ်အဲ့ဒါတွေကိုခြာရည်မထားအောင်ခြာရည်ထားလို့ရှိရင်တို့ကစာရွက်ရသွားလို့ရှိရင်ဒါတွေကဟိုရသွားမှာပေါ့လေဒါဆိုအလေးအကျင့်လေးဟိုလုပ်ယူသွားမှာပေါ့သိရမလားတို့ဖြစ်ရင်ဟို password ကို1 2 3 4 5 6 7 8အဲ့လိုမျိုးထားလိုက်လို့ရှိရင်တော့အရန်လွယ်တယ်လေသိရမလားအဲ့တော့ရှေ့ဆုံးနှလုံးလောက်ကို default လိုက်နိုင်ရတယ်ဒီဟာကိုစမ်းကြည့်ကွာဒီ chance အရမ်းများတယ်သိမလား1 2ဆိုတာနဲ့ဟိုတိသွားပြီ1 2 3 4 5 6အဲ့လိုခံမှန်းရလွယ်သွားတာပါ
password ကအရေးကြီးဆုံးပေါ့နော်
password ကအရေးကြီးဆုံးပဲဒီ cyber message လုံခြုံရေးမှာ password ရဲ့ strength အရေးကြီးဆုံးပဲပေါ့ password ကိုဘယ်လိုမျိုးလုံခြုံအောင်လုပ်မလဲပေါ့လေမိမိအတွက်ခြားရေးစရာမလိုပဲမှတ်မိလွယ်ပြီးတော့တခြားလူအတွက်ခံမှန်းရခက်တဲ့ password တစ်ဖြစ်ရပါမယ်ပြီးတော့၈လုံးကနေပြီးတော့၁၀လုံးလောက်ရှိတဲ့ password လေးတွေကိုကောင်းထဲမှာပဲမှတ်မိနိုင်တဲ့ habit လေးတွေကိုကိုကနေပြီးတော့စလုပ်ဖို့လိုမယ်လို့ထင်ပါတယ်ခင်ဗျ။ဟ
ိုရွေးတဲ့ခါမှလည်းစကလုံးက၈လုံးကနေ၁၂လုံးဆိုတာနည်းနည်းများလေ။သူများတွေလာပြီးတော့ hack လုပ်တာခံရဖို့အခွင့်အလမ်းနည်းလေပေါ့နော်
။ဟုတ်ကဲ့ခင်ဗျ။ပြီးတော့ကြတော့ number တွေနောက်ပြီးတော့ special character တွေပါထည့်ပြီးတော့သုံးဖို့လည်းလိုပါတယ်ခင်ဗျ
။ computer သုံးတဲ့လူတွေသိတင်ထားတဲ့အချက်လေးတွေပြောပြပေးပါဦး
။ပထမအချက်ကတော့ခုနကပြောလိုပဲသူတို့ကိုဒီဆက်သွယ်ရေးလုံခြုံမှုအတွက်ပညာပေးဖို့လိုပါတယ်နောက်တစ်ခုကတော့ဒီ IT ပညာရှင်တွေစုပေါင်းပြီးတော့ဆက်သွယ်ရေးလုံခြုံမှုအတွက်လိုအပ်တဲ့ software လေးတွေရှာဖွေတီထွင်ထားဖို့လိုအပ်တယ်လို့ထင်ပါတယ်အခုဖြစ်နေတဲ့အခြေအနေအတွက်ဘာဖြစ်လို့လဲဆိုတော့အခုမြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့လူဟာဒီအင်အားအတင်းတင်းရှိတဲ့စစ်တပ်တစ်ခုဆိုတော့ဒါကိုလည်းဒီမိထားလို့မရပါဘူးနောက်တစ်ခုကတော့ဒီInternet ပေါ်ကဆွဲယူပြီးတော့ဆွဲသုံးနေတဲ့ free software တိုင်းကလည်းလုံခြုံတယ်မလုံခြုံဘူးလို့ဘယ်သူမှမပြောနိုင်ပါဘူး။အဲ့အတွက်ကြောင့်မလို့ကိုဟာကိုအသုံးပြုဖို့အတွက် software တွေကိုတိဆောက်ဖို့လိုအပ်လာပါလိမ့်မယ်။အဲ့ဒီ software တွေတိဆောက်ဖို့အတွက်လည်း IT ပညာရှင်တွေ software engineer တွေစုပြီးတော့သူတို့ကလိုက်နာရမယ့်စည်းကမ်းလေးတွေချထားဖို့ဥပမာအဖြစ်ပြောရလို့ရှင် software ထဲမှာ backdoor တွေအထည့်အောင်လို့ဒီလုံးကြီး software တွေမှာ backdoor တွေမထည့်အောင်လို့အဲ့လိုမျိုးစည်းကမ်းလေးတွေပြန်ချထားဖို့လိုမယ်လို့ထင်ပါတယ်
။ဘာကြောင့် backdoor မထည့်ဘဲနဲ့ထားရမှာပါလဲ
။ backdoor မထည့်ဘဲနဲ့ဘာလို့ထားရမလဲဆိုတော့ backdoor ထည့်ထားလို့ရှိရင်လုံခြုံမှုက 100% မရှိပါဘူး။ဘာလို့လဲဆိုတော့ရေးထားတဲ့ software engineer or software developer ကိုနိုင်ကွာ backdoor ကနေပြီးတော့ဝင်လို့ရတဲ့အတွက်ကြောင့်မလို့တခြားလူကလည်းဝင်မယ်ဆိုလို့ရှိရင်နီလန်းတစ်ခုရှိနေလို့ပါအဲ့တော့ backdoor တွေမထည့်ဘဲနဲ့တိဆောက်ထားတဲ့ software လေးတွေကိုရေးထားတဲ့လို့ထင်ပါတယ်အခု
အခြေအနေအဲ့တော့ backdoor ဆိုတာဘာလဲအရင်ပြောပြသေးပ
ါ backdoor ဆိုတာကတော့ဥပမာအားဖြင့်ဆိုလို့ရှိရင်ဒီ software ရေးတဲ့လူပဲတိတဲ့ password တစ်ခုသုံးပြီးတော့ message ကိုဝင်ပြီးတော့ဒီဖတ်လို့ရတဲ့ဟာပေါ့လေ sender နဲ့ receiver ပဲ share လုပ်ထားတဲ့ key မဟုတ်ဘဲနဲ့ဒီဘာခေါ်မလဲဆိုတော့ developer ကပါသူတိတဲ့ key နဲ့ပါဒီယူပြီးတော့ဒီဖွင့်လို့ရတယ်လို့ဟာမျိုးအဲ back door ပေါ့လေအဲ့လိုမျိုးဒီခေါ်တာပေါ့
ဟုတ်ကဲ့ဆိုတော့မြန်မာနိုင်ငံထဲမှာရှိတဲ့ IT ပညာရှင်တွေနဲ့ပြပဟိုအားကိုးနိုင်မှုပဲနဲ့ကိုပိုင် software လေးတွေထွင်ဖို့ပေါ့နော
်တိုင်းပြည်တွေရောတိုင်းပြည်အပြင်မှာရှိတဲ့ IT ပညာရှင်တွေကလည်းဝင်ကူနိုင်ပါတယ်ခင်ဗျဒီအချိန်မှာတော့ဘယ်သူကပဲလုပ်ပြီးလုပ်ပြီးအဆင်ပြေမယ်ထင်ပါတယ
်
ထဲရမှာမဟုတ်ဘူးပေါ့လေ
အခု software တွေရှိပြီဆိုရင်ပြည်သူတွေကဒီ software ကိုတုံ့နေအောင်လက်လှမ်းနေအောင်ဘယ်လိုလုပ်ပေးဖို့ကောင်းမလဲ
သူတို့ကခုနကပြောပြသလိုဒီ software တွေဘာကြောင့်လိုအပ်တယ်လဲဘယ်လိုမျိုးတုံ့ရလဲဆိုတာကိုကြိုပြီးတော့ပညာပေးထားဖို့လိုပါတယ်ခင်ဗျအများဆုံးအဖြစ်ကတော့တိတ်ပြီးမသိကြဘူးပေါ့လေဒီဟာတွေကိုလုံခြုံရေး software တွေကိုဘယ်လိုမျိုးတုံ့နေဘာကြောင့်တုံ့ရလဲဆိုတာကိုတိတ်မသိကြဘူးပေါ့လေအဲ့တော့လူတွေတော်တော်များများသိလာအောင်လို့အဲ့ဒီလူတွေကိုပညာပေးထားဖို့လိုပါတယ်အဲ့ဒါမှသူတို့လက်ထဲကိုဒီ software တွေရောက်လာတဲ့အချိန်မှာသူတို့ကဒီ software တွေကိုယူသုံးဖို့အတွက်အစဉ်နှင်းဖြစ်နေပါလိမ့်မယ
်ဘလို့ software မျိုးပါလဲ
ဘလို့ software မျိုးတွေလဲဆိုတော့ VPN တို့ကိုယ့်ရဲ့ message ကို encrypt လုပ်တဲ့ software တို့အဲ့လိုဟာမျိုးတွေပေါ့လေနောက်ပြီးတော့ကျတော့သူတို့ရှိမှအရေးပေါ်အသုံးပြုဖို့အတွက် mesh networking လုပ်တဲ့အဲ့လိုမျိုး software တွေပေါ့ဟုတ်
ဆရာမြန်မာနိုင်ငံမှာအခုက ဆိုင်ဘာလုံခြုံရေးဥပဒေကြီးကလည်းရှိနေပြီ။ဒါတွေကိုကြော်လွှားပြီးတော့ဘယ်လိုလုပ်များတုံးနိုင်မလဲ
။ဆိုင်ဘာလုံခြုံရေးဥပဒေကြီးကတော့ရှိလာမှာပဲလေ။ဒါပေမဲ့ဒီဥပဒေကို enforce လုပ်ဖို့အတွက်တော့နည်းနည်းအချိန်ယူရမယ်ထင်တယ်။သူတို့မှလည်းဒီဟာကတိတ်ပြီးတော့ဘာကောင်းမလဲဆိုတော့ first priority မဟုတ်တော့သေးဘူး။အခုချိန်မှာဆိုတော့နည်းနည်းတော့အချိန်ယူအောင်မယ်။အဲ့ဒီသူတို့အချိန်ယူနေတဲ့အတွင်းမှာကိုယ့်ဘက်ကလည်း general public ကို cyber security အတွက် educate လုပ်ဖို့လိုပါလိမ့်မယ်။ပြီးတော့ tool တွေလည်းဟိုထွင်ထားရပါမယ်။ရအောင်လို့လုပ်ထားဖို့လိုပါလိမ့်မယ်။အဲ့ဒီ tool တွေကိုဖြန့်ဖြူးတဲ့အချိန်မှာလည်းဒီလိုက်နာရမယ့်စီကံလေးတွေကို IT ပညာရှင်တွေကအခုကနေကစပြီးချထားဖို့လိုမယ်လို့ထင်ပါတယ်ခင်ဗျာ။ဥပမာ software တွေကိုအတုလုပ်လို့မရအောင်လို့ရှားနဲ့ checksum လေးလုပ်ထားတာတို့ software တွေကိုဒီဖြန့်တဲ့အခါမှာအဲ့လိုလေဆိုတော့ကိုယ့်ရဲ့ website မှာအဲ့ software တွေကိုတင်ထားလို့ရှိရင်တခြားလူကကိုယ့် website ကို hack လုပ်ပြီးတော့အဲ့ software ကိုသူ့ software နဲ့လာလဲသွားလို့ရပါတယ်။အဲ့လိုမျိုးလဲလိုက်လို့ရှိရင်လာလဲသွားမှသိအောင်လို့ checksum number လေးထားလို့ရှိရင်အဲ့ဒီဟာလေးနဲ့ဒီပြန်စစ်လို့ရပါတယ်ခင်ဗျ
။ computer software ပညာရှင်ကိုရဲကျော်ပါ။နောက်တစ်ပတ်မှာတော့ computer လုံခြုံရေးအတွက်လိုအပ်တဲ့ tools တွေအကြောင်းကိုပြောပြပေးပါမယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်ပါ။
သောအစီအစဉ်ကိုနားဆင်ကြရတာကတော့ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ဖြစ်ပါတယ်။ VUI ကနေကြာသောနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်လက်အသံလွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရသတင်းအချင်းချုပ်ကိုကျွန်တော်ကရန်တိုင်းကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းဖို့ကြိုးစားတာကိုလူထုကလက်မခံတာကြောင့်ကုလသမဂ္ဂနဲ့နိုင်ငံတကာကဒီလိုအာဏာသိမ်းတယ်ဆိုတာကိုတရားဝင်အသိအမှတ်မပြုဖို့ကုလသမဂ္ဂဆိုင်ရာမြန်မာထူးတန်တမန်ကိုယ်စားလှယ်ဒီခရစ်စတင်းဘာဂနာကတောင်းဆိုလိုက်ပါတယ်ကုလသမဂ္ဂထရီညီလာခံမှာဒီကနေ့ပြုလုပ်တဲ့မြန်မာအရေးတကပိတ်ဆွေးနွေးပွဲအတွင်းမှာသူကအခုလိုတောင်းဆိုခဲ့တာဖြစ်ပါတယ်ဒါပြင်ပြည်တော်စုလွတ်တော်ကိုစားပြုကော်မတီ CRPH ရဲ့ကုလသမဂ္ဂထူးကိုယ်စားလှယ်ဖြစ်ခန့်ခံထားတဲ့ကုလသမဂ္ဂဆိုင်ရာထူးကိုယ်စားလှယ်ဒေါက်တာဆာဆာကလည်းလက်နက်မဲ့ငင်းညာနဲ့ဆန္ဒပြတဲ့သူတွေကိုစစ်တပ်နဲ့ရဲကအင်အားသုံးပြီးတော့အကြမ်းဖက်နေနေပြီးစိုးရတဲ့လူခွေချိုးဖောက်မှုကျူးလွန်ထားတာကိုကုလသမဂ္ဂမှတင်ပြမယ်လို့သူ့ရဲ့ Facebook စာမျက်နှာမှာရေးထားပါတယ်။အင်အားသုံးနေနေမှုတွေနဲ့ပတ်သက်တဲ့ရှိသမျှအထောက်အထားတွေကိုပို့ပေးထားဖို့လည်းပန်ကြားထားပါတယ်။ဒါမှမဟုတ်ဒီကနေ့ကျင်းပတဲ့အစည်းအဝေးမှာတင်ပြမှာလားဒါမှမဟုတ်ဘယ်နေ့မှာဘယ်လိုတင်ပြမှာလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီတော့အတွင်းမှာပဲငြိမ်းချမ်းစွာဆန္ဒပြတဲ့သူတွေကိုအင်အားသုံးနေနေတာတွေကိုချက်ချင်းရပ်ဖို့နဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ပြောဆိုခွင့်ပြုဖို့လူခွေဆိုင်ရာကုလသမဂ္ဂကျွမ်းကျင်သူတွေကမြန်မာစစ်ဖက်ကိုဒီကနေ့မှတောင်းဆိုလိုက်ပါတယ်နေပြည်တော်မှာထိမ့်သိမ့်ခံထားရတဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုလွန်ခဲ့တဲ့6ရက်ကသူ့ရဲ့နေပြည်တော်နေအိမ်ကနေဘယ်မှမသိတဲ့နေရာတစ်ခုကိုခေါ်သွားတယ်လို့ NLD သတင်းရင်းမြစ်တစ်ခုကိုကိုးကားပြီးတော့မြန်မာနိုင်ငံသတင်းဌာနကသူတို့ရဲ့အင်တာနက်စာမျက်နှာမှာရေးထားပါတယ်ဒီသတင်းကို NLD ပါတီရဲ့အကြီးတန်းတာဝန်ရှိသူနောက်တစ်ယောက်ကလည်းအတည်ပြုတယ်လို့မြန်မာနိုင်ငံတည်မှာရေးသားဖော်ပြထားပါတယ်ခင်ဗျာအနာသိမ့်ပြီးတဲ့နောက်ဂျပန်အတွင်းဖန်စီထိမ့်သိမ့်ခံရတဲ့ချင်းပြည်နယ်အစိုးရအဖွဲ့ဝင်တွေနဲ့လွတ်တော်ခေါင်းဆောင်တွေအလုံးကိုအရင်ထိမ့်သိမ့်ထားတဲ့စစ်တပ်ထဲကနေသူတို့ရဲ့သက်ဆိုင်ရာနေအိမ်တွေမှာပြောင်းရွှေ့ပြီးတော့အကျယ်ကျုပ်ချထားလိုက်ပါတယ်ရှမ်းပြည်မြောက်ပိုင်းမှာတော့ကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA နဲ့စစ်တပ်ကြားတိုက်ပွဲတွေဆက်ရှိနေပြီးတော့လူထုအနေနဲ့ကားသွားလာတွေသတိထားဖို့ကို KIA ဘက်ကပြောထားပါတယ်လာရူနမ်တူနဲ့ကြောင်မဲမြို့နယ်တွေဘက်မှာလည်း TNLA တအောင်ပလောင်နဲ့ SSPB ရှမ်းပြည်မြောက်ပိုင်းဥပပေါင်းတပ်တွေနဲ့ RCSS ရှမ်းပြည်တပ်မတော်တောင်ပိုင်းကြားမှာတိုက်ပွဲတွေအပြင်းထန်ဆက်လက်ဖြစ်နေပြီးတော့ဒေသခံ300နီးပါးလည်းစစ်ပေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်ခင်ဗျာ။သတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းချင်းညာပေးခဲ့တာဖြစ်ပါတယ်။ဒီညာအစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Cornelius Channel ဖြစ်ပါတယ်။ View American တန်ရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းလို့ပြီးတော့19:25:30နဲ့လိုင်းလိုက်ပြီးတော့190တို့ကနေအသံလွှင့်ပေးကြတာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်လေးအားလုံးဘေးကင်းလုံခြုံစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ပါစေ
This program has come to you from the Voice of America, Washington.